Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် PO မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ line မီတာ 19.25 30နဲ့ line မီတာ 190 ရုပ်ကနေတိုက်ထိုးရနေပါပြီ။ကျွန်မနှောင်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပြင်ဆက်သွားမှာပါ
။ကျွန်မကတော့ဆုမြတ်မှာပါရှင်။အမေရိကန်နောက်တောင်ပိုင်းမှာတိုင်းကာဘူဘာကြောင့်အရေးတကြီးလိုအပ်တယ်ဆိုတာကိုဒီကနေ့ညကျရင်သမ္မတဒေါ်နယ်ထရမ့်နိုင်ငံကိုမင်းကွန်းပြောဖို့ရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတော့တရုတ်သမ္မတရှီဂျင်ပင်းနဲ့ဆွေးနွေးဖို့တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အေးအေးရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေမရနိုင်သေးတဲ့အတွက်စစ်ရှောင်ရွာသားတွေထောင်နဲ့ချီရှိလာနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
အတိုင်းတွေတော့ကြားနေရတယ်ဒါမဲ့လို့ကိုကျွန်တော်စီတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူး။ဟိုမနေ့ကတော့ဒီဘလဝမြို့နယ်ရအထက်ပိုင်းမှာဒိုးချောင်းဝရွာနောက်မှာတော့တိုက်ပွဲဖြစ်တယ်
အေးရခိုင်တပ်မတော်ကပြောခွင့်ရသူခိုင်ဒုက္ခပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါကြအပြင်ရှမ်းပြည်နယ်ဘက်မှာလည်း MNDA ကိုကန်တပ်ဖွဲ့ကအတင်းအကျပ်လူသစ်ဆူဆောင်းလို့ဒေသခံရွာသားယာနဲ့ချီထွက်ပြင်းနေရတဲ့အခြေအနေနဲ့ဘင်္ဂလားပင်လယ်အော်တဲကမုန်တိုင်းအပြော့သွားပေမဲ့လည်းလေပြင်းအားနဲ့ရေဝန်းနဲ့ကြောက်နေတဲ့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာမိုးတက်လေပြင်းကြောက်နေတဲ့ဆိုတဲ့သတင်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်စုမြန်မွန်နဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာမှုနဲ့အမျိုးသားလုံခြုံရေးပြဿနာကြီးဖြစ်နေပါတယ်ဆိုတဲ့ပုံစံမျိုးပုံဖော်ပြီးတော့နယ်စပ်တိုင်းကာဖို့အသုံးစေရအောင်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကစ조사နေပါတယ်။တိုင်းကာမဲ့အသုံးစေကိစ္စအင်ဂျီရိုနဲ့လွှတ်တော်ကြားညှိနှိုင်းမရဖြစ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုမှအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာ18ရက်ရှိနေပါပြီ။နယ်စပ်တိုင်းကာရေးနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့ညကျရင်သမ္မတကနိုင်ငံကိုမင်းကွန်းပြောဖို့ရှိနေပါတယ်။သမ္မတထရမ့်တောင်းနေတဲ့ဒီတိုင်းကာစီဒေါ်လာဘီလီယံ5ဘီလီယံကျော်လွှတ်တော်ကအတည်မပြုရင်တိုင်းဆောင်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထီးစဉ်းစားနေတယ်လို့သမ္မတကပြောထားပါတယ်။ကြာသာပြည်နေကြရင်လည်းဒီမက္ကဆီကိုနယ်စပ်ဘက်ကိုသမ္မတသွားရောက်မှာဖြစ်ပါတယ်။တိုင်းကာဖို့သမ္မတတောင်းနေတဲ့အသုံးစိတ်ကိုလွှတ်တော်ကခွင့်ပြုလိုက်ရင်စိုးကျိုးတွေဖန်တီးပေးတယ်လို့ဖြစ်လိမ့်မယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတင်းနယ်လာနေကပြောကြားခဲ့ပါတယ်။ထရမ့်အစိုးရနဲ့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကြားပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းယာယီအသုံးစိတ်ကိစ္စညှိနှိုင်းခဲ့ပေမဲ့မပြေလည်ခဲ့ပါဘူး။အသုံးစိတ်အတိမပြုတ်နိုင်သေးတဲ့အတွက်ဒီဇင်ဘာ22ရက်နေ့ကအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားရပြီးတော့ဒီအခြေအနေအဆုံးသတ်မဲ့လက္ခဏာလဲလောလောဆယ်အထိမမြင်ရသေးပါဘူးရှင်။
စီးမြန်နိုင်ငံမှာတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးနဲ့ပတ်သက်လို့ပြောဆိုနေကြပေမဲ့လို့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့စစ်စင်ရေးကိုဘယ်အချိန်မှရပ်ဆိုင်ပြီးထားပစ်ခဲ့မှာလဲဆိုတာကိုမပြောနိုင်သေးပါဘူး။စီးရီးယားနိုင်ငံမှာရှိတဲ့ IS အကြမ်းဖက်အဖွဲ့ကိုတိုက်ထုတ်နေတဲ့စစ်စင်ရေးမှာတစိ့တစ်ပိုင်းပါဝင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အား2000ကိုပြန်ရုပ်သိမ်းမှုမူအားဖြင့်အတည်ပြုထားပြီးဖြစ်တယ်လို့ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရတပ်မှူးကြီး Sean Robertson ကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းနိုင်ရေးလုပ်ငန်းတွေစတင်နေပြီလို့လဲဆိုပါရယ်အမေရိကန်တပ်တွေရုပ်သိမ်းရေးဟာအခြေအနေပေါ်မှာသာအခြေခံပြီးတော့ဘယ်အချိန်မှထွက်ခွာရမယ်ဆိုတဲ့အချိန်ကာလကန့်သတ်ချက်တော့မရှိဘူးလို့ပန်တဂန်ပြောခွင့်ရသူရောဘတ်ဆန်ကရှင်းပြပါရယ်လူညူကြီးအရာစိုးရင်ရတဲ့အတွက်တပ်တွေရုပ်သိမ်းရေးအစီအစဉ်အသေးစိတ်ကိုထုတ်ဖော်ပြောဆိုမှာမဟုတ်ပေမဲ့လို့ဥရုယာဗီအပါအဝင်တခြားလက်တွေမှာမူတည်ပြီးတော့ရုပ်သိမ်းသွားမှာဖြစ်တယ်လို့ဆိုပါရယ်စီးရီးယားမှာပို့ထားတဲ့စီးရီးကရိယာထောက်ကူပစ္စည်းတွေဘယ်နဲ့ရခိုင်နှုန်းပြန်သေးမလဲဆိုတာနဲ့တပ်ဖွဲ့တွေရုပ်သိမ်းရေးဖြစ်ထွန်းတိုးတက်မှုတွေကိုအချိန်နဲ့တပြင်းညီထုတ်ပြန်သွားမယ်လို့လည်းဆိုပါတယ်
အီရန်အရေးကိစ္စနဲ့ IS စစ်သွေးကြွတွေကိုချေမှုန်းရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးဖို့အတွက်အရှေ့လေပိုင်းကိုဒီသတင်းတစ်ပတ်ကြီးထွက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mike Pompeo ဟာဂျော်ဒန်နိုင်ငံအာမန်မြို့တော်မှာရောက်ရှိနေပါတယ်။ IS စစ်သွေးကြွတွေကိုလုံးဝချေမှုန်းနိုင်ရင်းနဲ့တည်ငြိမ်မှုပြပြအောင်လုပ်နေတဲ့အီရန်ရဲ့လုပ်ရက်တွေတံပြန်ရေးမှာအပြည့်အဝကူညီမဲ့အမေရိကန်ရဲ့တန်တိတ်ဆန်ခိုင်မာကြောင်းပြက်ပြက်သားသားပြသတဲ့ခီးစဉ်ဖြစ်တယ်လို့ဝန်ကြီး Pompeo ကဂျော်ဒန်နိုင်ငံကိုမတော်ခင်မှာပြောကြားခဲ့ပါတယ်။ Syria နိုင်ငံအခြေအနေအီရတ်နိုင်ငံနဲ့ဂျော်ဒန်နိုင်ငံတို့ရဲ့စီးပွားရေးဆက်နွယ်မှုကိစ္စတွေကိုလည်းဂျော်ဒန်ခေါင်းဆောင်တွေနဲ့ဝန်ကြီးပွန်ပေကိုဆွေးနွေးမှာပါ။သူ့ရဲ့တပတ်ကြာခီးစဉ်အတွင်းမှာအီဂျစ်၊ဘာရိန်း၊ UAE ၊ကတာ၊ဆော်ဒီအာရေဗျ၊အိုမန်နဲ့ကူဝိတ်နိုင်ငံတွေကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတွားရောက်မှာဖြစ်ပါတယ်။ဆီးရီးယားကိုဆွေးလွတ်ထားတဲ့အမေရိကန်တပ်တွေပြန်ရောက်ဖို့အမေရိကန်အစိုးရကပြင်ဆင်နေချိန်မှာအခုလိုမျိုးအမေရိကန်ထိတ်တန်းတယ်လီမန်တွေဒေတာရဲနိုင်ငံတွေကိုတွားရောက်ဆွေးနွေးနေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့နှစ်ရက်ကြာဆွေးနွေးပွဲကိုဒီကနေ့အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါပြီ။အမေရိကန်ကုသရန်ဝယ်ရေးဝန်ကြီး Wilbur Ross ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်တယ်လို့အပြုသဘောနဲ့အလေးအနက်မှတ်ချက် ကျွန်တော်စီကိုတော့အသေးဆုံးချက်လက်တွေတော့ဘာမှရောက်မှာတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးနဲ့ပတ်သက်လို့ပြောဆိုလိုက်တာပါဝင်ကြီးရော့စ်ကအမေရိကန်နဲ့တရုတ်ကြားအဓိကကြတဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်း
ဗီအိုအမေရိကန်စံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19kHz 15.3 မှ၊လိုင်းဒိုမီတာ25kHz 88.8မှ၊လိုင်းဒိုမီတာ31kHz 93.5မှပထမလိုင်းဝက်မှာလိုင်းလံမီတာ190kHz 15.5တို့ကနေပါထုတ်လွှင့်ပေးနေပါတယ်။
အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကိုဗီအိုအေကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ဟာတရုတ်သမ္မတဆီဂျင်ပင်နဲ့လေးရက်ကြာဆွေးနွေးဖို့အတွက်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ကင်ဂျွန်အန်နဲ့ဇနီးတဲ့ရီဆိုဂျူးတို့အပြင်ထိပ်တန်းအရာရှိတချို့ပါလာတဲ့အထူးရထားဟာဒီကနေ့အင်္ဂါနေ့မနက်တုန်းကဘေကျင်းမြို့တော်ကိုဆက်ရောက်လာခဲ့ပါတယ
Kim Jong-un tua yauk da tanyin mpye gen ma susu bang lee jeng shi ba bi. Nya Korea gang saun ne American Tamra Donald Trump no dudia a jeng dwe sungbo ke sa tiyong ne taime ni nai na pye me sure kan manja dwe le trapo ni ba re. Pige ye jong la runga Tamra Trump ne Kim Jong-un no Singapore na inga ma tamayin we dwe sung ke ja bi. Nya Korea soya ga nuclear le ne a si singgo sung ma me sure we wa wa dbo du ni jago lemma to dbo du ge ba re. Ay na bai sui ne mure ya sai ni da ba. Ye yu dan kam mure go shop po pe bo Nya Korea baka taong so ni Longwa nuclear kinshin dwa ma, shop bomb mu de zondia lo me sure, Trump soya ye pyoja mugule, Nya Korea baka pe chage bare. Trump ne now the same, yen a chinsai tai swini bu lulabi me, America soya baka, ye yu muri lo la yeno, now ta lango yu chayama pietelu, let the goo no sem mingo ma, Nya Korea gongsong up pyoja ge bare.
ဒီနိုင်ငံဘေကျင်းမြို့ကမီလာမူလာရန်ကျောင်းတစ်ကျောင်းမှာအဆောက်အဦပြုပြင်ထိန်းသိမ်းရေးဝန်ထမ်းတယောက်ကတူတလက်နဲ့ရှောက်ပြီးထုနှက်ခဲ့လို့ကျောင်းသားနှစ်ဆယ်တန်ရာရရှိသွားပါတယ်အသက်50ကိုနှစ်အရွယ်ကျိုင်းစိုးသူအမျိုးသမီးကအဲ့ဒီမူလာရန်ကျောင်းအဆောက်အဦပြုပြင်ထိန်းသိမ်းရေးအတွက်သူ့ကိုငှားရမ်းထားတဲ့တပ်တန်းကုံစုံကဏီမှာအလုတ်ထပ်တိုးမပေးတော့တဲ့အတွက်ဒေါသထွက်ပြီးကျ ပြုတ်နိုင်ငံတော်ဝန်ကျောင်းတွေမှာအခုလိုတိုက်ခိုက်တာတွေဖြစ်ပွားနေပြီးတော့ပြုတ်ပြင်းမြောက်ပိုင်းမှာမနစ်ကဧပြီလလုံးကဓာတ်နဲ့အခုတ်ခံရလို့လယ်တန်းကျောင်းသားကိုရောက်တေဆုံးခဲ့ရပါတယ်ဓာတ်နဲ့လိုက်ခုတ်သူကသူ့အဲ့ဒီကျောင်းကိုတက်ခဲ့တော့ကအနိုင်ကျင့်ခံခဲ့ရလို့လက်စားချေတာလို့စင်ကြေးပေးခဲ့ပါတယ်2019ခုနှစ်ဇန်နဝါရီလတုန်းကလည်းပြုတ်ပြီးတောင်ပိုင်းကကျောင်းတစ်က
တင်မောသားနှစ်ယောက်ထက်မနည်းသေဆုံးပြီးတော့နှစ်ယောက်ပျောက်ဆုံးနေတယ်လို့ရဲကပြောပါတယ်။ပျောက်ဆုံးနေတဲ့တင်မောသားနှစ်ယောက်ကိုရှာဖွေကယ်ဆယ်ရေးတွေလိုက်လံရှာဖွေနေပါတယ်။တင်မောဘော်ကနေပြောကြဒါမှမဟုတ်ဘေးလို့ရခုံချခဲ့လို့ကယ်ဆယ်နိုင်ခဲ့သူ၂၁ယောက်ထက်ကတချို့မှာတော့မီးလောင်ဒဏ်ရာတွေရရှိထားကြတယ်လို့ရဲကပြောပါတယ်။
ဗီယက်နမ်နိုင်ငံမှာမှတ်မှုတင်ထားတဲ့အော်လက်ဖော်ဂျွန်းဆိုတဲ့တင်မောကိုစီဖြည့်ဖို့လုပ်နေစဉ်မှာမီးလောင်ခဲ့တယ်လို့ယုံကြည်ရကြောင်းအာဏာပိုင်တွေကပြောပါတယ်။ပောက်ကွဲသံ၃တန်ကြားခဲ့ရပြီးတော့တင်မောမီးလောင်ကျွမ်းခဲ့တယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်။တင်မောဟာဒီကွမ်ဂျိုးနဲ့ဟောင်ကောင်ကိုပို့ဆောင်ဖို့ဒက်စီတန်ချိန်၆ထောင်ကိုစင်ကာပူနိုင်ငံကနေတင်ဆောင်လာခ
Guangzhou go poke bibi lule madama popia ware. Hong Kong Sanoji Menet Satanai Kwelama Satin Milange Biro, Lina Gwelama Ninta Nangere Lu Anavanigap Yo Varishin.
P. ပြင်သစ်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေကနေအကြမ်းဖက်ဖျက်ဆီးတာတွေဖြစ်လာတဲ့အတွက်ခွင့်ပြုချက်မရဘဲဆန္ဒပြပွဲတွေကိုအရေးယူမယ်လို့ဝန်ကြီးချုပ်အက်ဒဝတ်ဖိလစ်ကကြေညာလိုက်ပါတယ်။ကြိုတင်ခွင့်ပြုချက်မရရှိတဲ့ဆန္ဒပြပွဲတွေလုပ်ပြီးပြဿနာရှာတဲ့သူတွေကိုအဓိကထားပြီးအရေးယူသွားမယ်လို့ဝန်ကြီးချုပ်ဖိလစ်ကပြောဆိုပါတယ်။အစိုးရရဲ့လောင်စာကွန်တိုးကောက်မဲ့အစီအစဉ်တွေကိုစန့်ကျင်ပြီးပြင်သစ်နိုင်ငံကရင်မောင်းနေဝစ်စင်နဲ့စိမ့်ဝါရောင်ကုတ်အင်းကြီးဝစ်ဆန္ဒပြပွဲတွေလွန်ခဲ့တဲ့သတင်းခုနှစ်ပတ်ထဲကစတင်ခဲ့ပါတယ်။ဒီအစီအစဉ်ကိုသမ္မတအီမန်နျူအယ်မာခရွန်ကပယ်ဖျက်ခဲ့ပြီးစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနည်းသွားပေမဲ့လို့အထွေထွေမကျေနပ်မှုတွေရှိနေတဲ့ဆန္ဒပြသူတွေကပါရီမြို့တော်မှာစနေနေ့တိုင်းလို့ဆက်ပြီးဆန္ဒပြနေကြပြီးတချို့ကရဲတွေကိုတိုက်ခိုက်တယ်လို့အများပိုင်းအဆောက်အုံတွေအစိုးရရုံးတွေကိုဖျက်ဆီးခဲ့ကြတဲ့အတွက်အခုလိုအစိုးရကအရေးယူဆောင်ရွက်တာဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာခေလွန်ဖို့စ조사နေတဲ့ Saudi Arabia နိုင်ငံကအမျိုးသမီးငယ်ကိုဩစတြေးလျအစိုးရကအကူအညီပေးဖို့အတွက်လွှတ်တော်မှတယောက်ကတိုက်တွန်းလိုက်ပါတယ်။လုံခြုံမှုနဲ့အကာအကွယ်လိုအပ်နေတဲ့မင်းကလေးငယ်တယောက်ကိုဩစတြေးလျနိုင်ငံကအကူအညီဖို့အခွင့်အလမ်းဖြစ်တယ်လို့ဩစတြေးလျနိုင်ငံတောင်ပိုင်းကဒီတောင်ဩစတြေးလျပြည်နယ်က Greens Party လွှတ်တော်အမတ် Sarah Hansen ရန်ကအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Rahaf Mohammed El Kanun ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ကစုံစမ်းမေးမြန်းမှုတွေလုပ်ပြီးသွားရင်ဩစတြေးလျနိုင်ငံကိုလာနိုင်အောင်လို့ခွင့်ပေးဖို့လွှတ်တော်အမတ်ဟန်ဆန်ရန်ကပြောကြားခဲ့ပါတယ်။မိသားစုနဲ့အတူအပန်းဖြေခရီးထွက်နေရာကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့အယ်ခနူးဟာတင်းနာနေတုန်းကထိုင်းနိုင်ငံသုဝနဘုံမိဒေဇိတ်ဟိုတယ်ခန်းထဲမှာအပြင်လူတွေမဝင်နိုင်အောင်လို့အတားအဆီးတွေလုပ်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့တွေ့တက်လူမှုကွန်ရက်ပေါ်ကနေတောင်းဆိုခဲ့တာဖြစ်ပါတယ်။သူဟာစနေနေ့ညတုန်းကထိုင်းနိုင်ငံကိုရောက်လာတာပါ။သူ့ရဲ့မိသားစုဟာတိတ်တင်းကြလွန်ပြီးတော့ဆော်ဒီကိုပြန်ဖို့ခံရရင်ဒီသူအသက်ခံရမှာစိုးရိမ်ရတယ်လို့ပြောကြားခဲ့ပါတယ်။လောလောဆယ်သူ့ရဲ့ကိစ္စကို UNHCR ကကင်တွယ်နေပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့9ရက်ကနေ9ရက်ကြာနိုင်တယ်လို့ပြောပါတယ်။
အိန္ဒိယနိုင်ငံအမာဒါဘတ်မြို့မှာကျင်းပတဲ့နိုင်ငံတကာဆွံ့လွတ်ပြိုင်ပွဲမှာနိုင်ငံပေါင်း45နိုင်ငံကဆွံ့လွတ်ဝါသနာရှင်တွေနဲ့စိတ်ပါဝင်စားသူတွေပါဝင်ဆင်နွှဲနေကြပါတယ်။တနင်္ဂနွေနေ့ကစတင်ဖွင့်လှစ်တဲ့ရှင်းရကြကျင်းပနေတဲ့ဆွံ့လွတ်ပွဲမှာစွန့်ရွယ်စားမျိုးနဲ့ပြိုင်ပွဲဝင်နေကြပါတယ်။ဆွံ့လွတ်ပြိုင်ပွဲမှာပြိုင်ပွဲဝင်သေးသူတွေဝင်သူတွေကပြိုင်ဘက်တွေရဲ့စွန့်နေရဲ့ကြိုးပြအောင်အစွမ်းပြကြရတာဖြစ်ပါလေရှင
်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုမဆုံမြတ်မွန်နဲ့ဒေါခင်ဆိုဝင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်တိုင်းနာလည်းနဲ့ကင်ဖွဲတစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြောင့်နေရာဆွန့်ခွာသူဒေသခံတွေပုံများလာနေကြောင်းလည်းဒေသခံတွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။လူလိုက်ရင်းတွေကရခိုင်ပြည်နယ်တွင်ရဲကင်းစခန်းတွေကိုရခိုင်လက်နက်ကင်ဖွဲ့ကတိုက်ခိုက်ခဲ့တာကိုတပ်မတော်ကတုံ့ပြန်ဖို့သမရကညွှန်ကြားခဲ့ပြီးတဲ့နောက်ဒေသရင်းအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်အနိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မြမတပ်မတော်နှင့်ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစစ်ဘေးရောင်ရွာသားတွေလည်းတိုးပွားလာနေပါတယ်။ဒီကနေ့အင်ကန်နေ့နဲ့မနေ့ကတနင်္လာနေ့မှာချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြမစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်
။အတိုင်းတွေတော့ကြားနေရတယ်ဒါမဲ့လို့ကိုကျွန်တော်စီကတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူး။ဟိုမနေ့ကတော့ဒီပလက်ဝါမြို့နယ်ရဲ့အထက်ပိုင်းမှာဒိုးချောင်းဝါရွာနောက်မှာတော့တိုက်ပွဲဖြစ်တယ်နောက်ဒီဘူဒီတော်ဘက်မှာလည်းပဲသူတို့ဒီဟိုလက်နေကြီးတွေနဲ့ရန်တန်းဖြစ်ခတ်နေတာရှိတယ်။တ
ိုက်ပွဲဖြစ်ပွားနေကြအောင်အတိပြုနိုင်ပြီမဲ့ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့ခိုင်တုခကဆိုပါတယ်။ဒီကနေ့ပလက်ဝါမြို့နယ်ဒိုးချောင်းဝါကျွော်နီးမှာမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အီတို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြအောင်ပလက်ဝါဒေသခံတို့ကပြောပါတယ်
။ဒီကဖြစ်တာပလက်ချောင်းဒီဒိုးချောင်းဝါအနားလေးမှာဖြစ်တာ။ဒီတော့ပလက်ဝါနဲ့တော့တော်တော်လေးဝေးတယ်
ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့သွဲဖက်သွင်းမှုဘူမှုချုပ်စုံမင်းထုံးကိုဆက်တွေ့မေးမြန်းရမှာအခုလိုပြောပါရယ
်ချင်းပြည်နယ်ဘက်မှာကျွန်တော်ပြောလို့ရတာကျွန်တော်မသိရဘူးဟောရှိနိုင်ပါဘူရီတော်မောင်တော်ဘက်တော့ကျွန်တော်တို့ကုလောဘက်ကမကြားဘူ
းဒီဇင်ဘာလ6ရက်နေ့ကဘူရီတော်မြို့နယ်ဆိုင်တင်ချောင်းလျှောက်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်မြို့မချောင်းကျေးရွာလေးလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ရွာသား84ဦးဟာဂျာညူပြင်ကျေးရွာကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကခုလိုပြောပါတယ
်ဒီချောင်းအုပ်စုမြို့မချောင်းကျေးရွာဘူရီက84လေး
ဒီလိုကဒီလိုသင်ချောင်းလေးဆိုတော့ဥမာဒီရနာမှာလာနိုင်ကြီးချောင်းပေါ့လာနိုင်ကြီးသင်ချောင်းလို့ခေါ်ရတာပူရီရာမြို့နယ်ဘက်မှာစန်တင်ချောင်းစီချောင်းစေဒီချောင်းစပတ်သားကျေးရွာစစ်ချောင်းစခန်းတွေမှာစစ်ချောင်းဦးကြီးလေးရကျော်ရှိနေတယ်လို့ပြည်သူ့လူတော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ်အလားတူကြောက်တော်မြို့နယ်ဘက်မှာလည်းလက်နေကြီးတွေနဲ့ပြစ်ခတ်နေမှုကြောင့်ဒလူချောင်းကျေးရွာသားတွေနေရ
ยาวแต่โอเดนี่ก็ยันนี่ซึ่งมาอยู่จอเล่ามาเขาเป็นเสียยาวแล้วทุเรศลูกจ้าเลยจ้าตลอดช่วงยาวอันนี้จะไหวมาจ้าเลยลูกจะได้ยาวเลยยาอาชิงยาเลยเขาอยู่นี่นั่นเลยลูกเราก็ลองบ่งได้ไหมว่าปุ่งยาเลยตัวส่วนจะเล่นวิโยยาก็ทุเรศลูกลงยาเลยมันนี่อาจจะเป็นเลยที่การนั้นไปมาชีเลยที่วัดดาว
ก็จะสักครั้งมาส่วนปุ๋ยเอาซัวเลยนักการเมืองมีอะไรกูไม่อยากจะเห็นเลยที่การนั้นไปมาชีเลยที่วัดดาวก็จะยกการดิสแคมมาส่วนปุ๋ยเอาซัวเลยนักการเมืองมีอะไรกูไม่อยากจะเห็นเลยที่การนั้นไปมาชีเลยที่วัดดาวก็จะยกการดิสแคมมาส่วนปุ๋ยเอาซัวเลยนักการเมืองมีอะไรกูไม่อยากจะเห็นเลยที่การนั้นไปมาชีเลยที่วัดดาวก็จะยกการดิสแคมมาส่วนปุ๋ยเอาซัวเลยนักการเมืองมีอะไรกูไม่อยากจะเห็นเลยที่การนั้นไปมาชีเลยที่วัดดาวก็จะยกการดิสแคมมาส่วนปุ๋
ကိုလုံးပေါင်းလာရင်၃000ကျော်လောက်ရှိနေပုံ၆000မြို့နေပတ်သက်လေဒီနေ့လုံးပေါင်းလာရင်၆000ကျော်လောက်ရှိနေပုံကျောက်တော်ကာလန်ဘီမှာရှိတဲ့တောင်မင်္ဂလာကန်စားဝါတော်စားတဲ့စစ်ဆောင်စခန်းတွေမှာစန္ဒရိခာဖက်ခဲမရှိပေမဲ့ရူချောင်းဆက်ပိုင်းမှာရှိတဲ့ဒလူချောင်းကျေးရွာမှာစစ်ဆောင်ဦးရီတထောက်တရာခန့်ရှိနေပြီးစန္ဒရိခာတဲဖို့အရေးကြီးတော့မြန်မာစစ်သားဘက်ကနေပြိပင်ထားတယ်လို့စစ်ဆောင်စခန်း Kuku, E. Pega Sinin Takekabi, Tamro Pega Tamia, Tosis and Moody, Tobi, Losong Lani Rava. Jacam Yapa Yakins Kanuku, E. Lenaka, and Poya Takamu Kanyabi now. Manega Nangano Tamara Pawe, a Suya Chigarina, Tamara Kagu Uzi Joe Pawe, Sipper Consound, the Twistle Sunuyama, E. Lenaka and Pueku, Nainis and Yelosong Babu. Lu Ayin, Li Jiang Bawen, Tai Atu Tomu Kisago, Nangaro Tamara Yungani, Sipaku, Yunjata Hello, Tamara Yung Pyoku Yaluga Pyoware, Tamro Nine Yakam Yau Pinti Ratwin, Sisin Yilu Song Masuye, Taipuri Pienta Lama Chibi, Sisin Yi Daga Pidu de Dwell, Long Jung Yi Suin Sia Nita Shila Nangalu, Sipi Chang Toka Dari, Tuba Lame Chini Shila Melule, Yakan Nanga Yi Pati Kong Song Liga, Taupiani Jabaratanya.
ချက်ခံဖက်ကအခြေအနေတွေကိုနိုင်ငံအင်တာနက်ပြပို့တော်တာပါခုတော့ရှမ်ပီနယ်ဖက်ဆက်ရအောင်ပါတမရော့ကစီးရေလှူရှားမှုတွေရပ်တန့်ထားချိန်မှာရှမ်ပီနယ်မြောက်ပိုင်းကွန်းလုံမြို့နယ်အတွင်းမှာ
ဟုတ်ကဲ့ရှမ်ပြည်နယ်မြောက်ပိုင်းကွန်းလုံမြို့နယ်ထဲမှာ MNDA ကကုကန်တပ်ဖွဲ့ကလူသစ်စုဆောင်ပြီးရွာသားတချို့ကိုဖမ်းဆီးခဲ့တာကြောင့်ဒေသခံပြည်သူတွေဟာဒေသခုနှစ်ရက်နေ့ကဖက်ပြေးတင်းဆောင်ခဲ့တယ်လို့ကွန်းလုံမြို့ကနေကပြောပါတယ်လောလောဆယ်မှာလူ15ယောက်ကိုဖမ်းဆီးခေါ်ဆောင်သွားကြောင်းကွန်းလုံမြို့နယ်အုပ်ချုပ်ရေးမှူးဦးအီနွယ်လှိုင်ပူကအခုလိုပြောပါတယ် ဖန်သွားတယ်ဆိုတော့ရမီးရဖတ်တယ်ကတော့ရှောက်သီးဆိုတဲ့ရွာနှစ်ဦးရဲ့နောက်တန်ကြာကျိုင်းဆိုတဲ့ရွာလေးဦးပေါ့နော်နောက်ဟိုဖတ်သူကတော့ဟိုလူငယ်တွေပါဖတ်သူကတော့သူကအဲဒီကိုဦးပေါ့စုပေါင်း15ဦးတော့ခေါ်သွားတယ်ဗျအဲကိုဦးကတော့ဟိုတတတစ်အမိနဲ့ခေါ်တာပေါ့ဒါပေမဲ့ဟိုချက်ဦးကတော့သူကလူမပေးနိုင်လို့ဟိုရွာလူကြီးခေါ်တဲ့သဘောပါ
ဒီလိုဖန်ဆီးခေါ်ဆောင်သွားတာကြောင့်ဒေသခံရွာသားတွေဖြစ်ပြေးလာတဲ့အခြေအနေကိုသူကအခုလိုဆက်ပြောပါတယ်။ဟိုလက်ရှိမှာတော့ကျွန်တော်တို့စီကိုဒီရှောင်းတင်းလာတဲ့ဒီ ကြကကြီးရနေပြီးတော့မှကျွန်တော်တို့ပြည်စမ်းနဲ့ဆက်တည်းရနေရဲ့ဆွဲနဲ့ပြည်နယ်ချက်တခုထုတ်ပြန်လာရှိတယ်ဗျ။အဲ့ဒါကိုခုံကောင်းယူပြီးတော့ကျွန်တော်တို့အဲ့ဒီအတွန်းပိုင်းအထိဝင်လာတာပေါ့။လူတစ်စုတော့ဒီရွာတွေက MND တွေဖွဲ့တွေကတကယ်တခါမှအဲ့ဒီခွင့်ကိုမဝင်ဘူးဗျ။မဝင်ဘူးတဲ့အချိန်ကျတော့ဒီကြီးရွာသူရွာသားတွေကမကြုံဘူးတော့အချောက်လန့်ပြီးတော့အကုန်ပြေးဆင်းလာကြတာ။
တင်းချောင်လာသူတွေဟာကွန်လုံမြို့နယ်ဟိုလီကျေးရွာအုပ်ချုပ်ရေးမှုယုံနယ်စာကြီးတိုင်းမှာနေရာချထားပြီးဖမ်းဆီးထားသူတွေပြန်လည်လွတ်မြောက်ရေးအတွက်ကျမ်းဘရော့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းကွန်လုံမြို့နယ်အုပ်ချုပ်ရေးမှုဦးအီနွယ်လိုင်ဘူးကဆက်ပြောပါတယ်ကျမ်းဘရော့ကာကွယ်ရေးဦးစီးချုပ်ယုံကတော့
MNDAE ကိုကန်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတော့လူသစ်စုဆောင်တာမရှိကြောင်းပြောပါတယ်။အဲ့ပေါ်ဝင်းကျင်အဲ့ရွာတွေကလည်းကျွန်တော်တို့လူမျိုးရဲ့ရွာတွေပဲကျွန်တော်တို့အဲ့လူမျိုးခံပြီးမှရဲဘော်တွေလောက်ခမ်းနေဆိုရင်အဲ့လူမျိုးမလို့အဲ့ကျွန်တော်တို့ရဲ့
လောက်ရမှာပဲဆိုတာဝင်လာတယ်ကျွန်တော်တို့တော့မယူဘူးအဲ့ဒါဖမ်းပြမလို့MNDAE ကိုကန့်အဖွဲ့နဲ့တူ KIA တချင်းDNLA တအမ်းပလောင်နဲ့AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာအစိုးရတက်မတော်နဲ့ငင်းချင်းရေးဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်လက်ရှိငင်းချင်းရေးဆွေးနွေးမဲ့အလားအလာကိုဥဖုံးဝင်းနိုင်ကအခုလိုဆက်ပြောပါတယ်အခုလောလောဆယ်ကဆိုးရွားနေကျွ
ကျွန်တော်တို့ရခိုင်ကိုတိုက်နေတာဆိုတော့ကျွန်တော်တို့ကကုလောလောဆယ်ဒီပြဿနာကိုအဲ့ဒါကိုကျွန်တော်တို့လည်းအဲ့ဒါကိုညှိနေကြပါတယ်။ဒီချင်းကြီးကတော့ကျွန်တော်တို့လူလဲသွားတယ်နော်။စန်ဝါရီလ၄ရက်နေ့မှာတော့အေးအေးရခိုင်တပ်ဖွဲ့ကရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်ကရဲကင်းစခန်း၄ခုကိုတိုက်ခိုက်ခဲ့တဲ့နောက်မှာစီးအေးအခြေအနေတွေဟာပုံမတင်မာလာမယ့်အနေအထားကိုရောက်ရှိနေပါတယ်။
ဒီချင်းတွေပေါ်နိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်။လက်ရှိနေတဲ့ကော်မရှင်ကဒီထက်အများကြီးအလုပ်လုပ်ဖို့လိုတယ်။သူဟာသူနဲ့သူကနဲ့တက်မလို့နဲ့ပေါင်းထားတဲ့ဒါအစုအဖွဲ့သဘောမျိုးဖြစ်ရင်တော့အဲ့ဒါအဆင်ပြေမှာမဟုတ်ဘူး။အရေးကြီးတာကသူကကြားထဲကနေနေပြီးတော့မှနှစ်ဖက်ပဋိပက္ခဖြစ်တဲ့စီမှာဟိုဘက်ကမေးဒီဘက်တက်မလို့ဘက်ကလည်းမေးအ
ဒီဇင်ဘာလ12ရက်နေ့က MNDA ကိုကတ် TNLA တအံပလောင်နဲ့ AA ရခိုင်တပ်ဖွဲ့တွေနဲ့နောက်ဆုံးတွေ့ဆုံပြီးဒီဖွဲ့တွေငင်းချင်လုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့ဒီလအတွင်းထပ်မံတွေ့ဆုံဖို့လည်းသဘောတူထားတာဖြစ်ပါတယ်
ကိုမိုစောတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တသရှင်များရှင်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာအပြော့သွားပြီးတော့ရခိုင်ပြည်နယ်နဲ့ AR တိုင်းတို့ဟာလစ်ဖြစ်အားနဲ့ရေဝတ်ထဲမှာရှိနေတဲ့အတွက်ကြောင့်မလို့မိုးတက်လေပြင်းကြောက်တာတွေဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်မိုးတက်လေပြင်းကြောင့်ချောင်းရည်တွေရုတ်တရက်မြင့်တက်လာနိုင်တယ်လို့သတိပြုကြဖို့နှိုးဆော်ထားပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာဒီကနေ့မှအားပြော့သွားပြီးရခိုင်ပြည်နယ်နဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသတို့မှာလေပြင်းရည်ရဝန်းဖြင့်ဆက်လက်ရပ်တည်နေပါတယ်။လေပြင်းရည်ရဝန်းရှိကြောင်းရန်ကုန်မန္တလေးမကွေးတိုင်းပါဝင်မြို့ကြီးချို့မှာမိုးရွာသွန်းမှုတွေဖြစ်ပေါ်နေပါတယ်။လေပြင်းရည်ရဝန်းဟာမကြာခင်အားပြော့ပြတ်သွားနိုင်ပြီးမိုးဆက်လက်ရသွန်းမှာလည်းဖြစ်ပါတယ်။လေပြင်းရည်ရဝန်းအခြေအနေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးက
ဒီနေ့ကဟိုမုန်တိုင်းငယ်ရတော့သူကဟိုလေပြင်းရည်ရဝင်းဖြင့်အာရော်သွားပြီပေါ့နော်မနေ့ဒီကျွန်တော်တို့ဒီ6နိုင်ခွဲအချိန်တိုင်းတော့ကျင်းကျင်းသူကဒီမုန်တိုင်းငယ်အနေနဲ့အာရော်သွားပြီပြီးတော့မှအခုလက်ရှိမှာတော့ဒီနေ့တနင်္လာနေ့တနင်္လာခွဲအချိန်တိုင်းတော့ကျင်းရဆိုရင်တော့သူကဒီလေပြင်းရည်ရဝင်းကကျွန်တော်တို့ဒီခိုင်ဒီနေ့နဲ့ပေါ့နော်ဒီ AI တိုင်းဒေသကြီးအဲဒီဒေသတွေမှာတော့ဒီလေပြင်းရည်ရဝင်းရဲ့ဝန်ဝိုင်းနဲ့ကြာနေတဲ့အကြောင်းလို့အဲဒီဒေသတွေမှာတခါတည်းမှာတော့ဝုဒ္ဒနေရင်းကြရခြင်းတော့ဟိုဒီပြည်ပြည်နေရတရားယူမှ40လောက်ထိတိုက်နိုင်တယ်ပေါ့နော်ဒီပြည်အနေရုံဝဲတော့ဒီနေပြီးတော့မနေ့ပြန်လောက်ဆိုရင်တော့အာပြောပြပြသွားပြီပေါ့နော်အခုဆိုတော့ဒီဒီကျွန်တော်တို့ AI နဲ့ AI မျိုးကဒီမောအစံတော့ရောက်နေပြီပေါ့နော်ဟောနေပြီလူဒီကြာခင်မဲ့ဒါကကျွန်တော်တို့ဒီအာပြောပြပြသွားမယ်ဒါနဲ့ဒီပြည်အနေရုံအာပြောပြပြသွားပြီမဲ့ကျွန်တော်တို့ဟိုကတော့ဆက်ပြီးရွာနေဦးမယ်ဒီဆောင်မျိုးရှိတယ်ပေါ့နော်ဟိုကတော့မနေ့ပြန်လောက်ထိဆက်ရွာမယ်တစ်ခါလောက်ဆိုရင်တော့ဒီဥရောမှုကဒီတနင်္ဂနွေလို့အတိုင်းနာနေဖို့တော့လည်းဥရောမှုတော့နည်းနည်းကျော်သွားမှာပေါ့နော
်ဇန်နဝါရီကနေမလတိကမှုန်တိုင်းနဲ့လီပီးယားနဲ့ရဝန်း
ဖြစ်လေဖြစ်တာမရှိပဲယာဒီဥလူပြောင်းလဲမှုကြောင့်အခုလိုယာဒီမှာမှုန်နိုင်နေဖြစ်ပေါ်နေရလေဖြစ်ပါတယ်မှုန်နိုင်ကြောင့်တောင်ကျချောင်းရင်နဲ့မြေမြေတက်လာနိုင်တဲ့အတွက်သတိပြုကြဖို့လေဦးကျော်မိုးကတိုက်တွန်းပါတယ်ဟိုနော်မိုးရွာနေဥစားမှာဒီချုပ်ဒီသားဒီမှာတော့နာဒီညနာချောင်းမှာနေတဲ့ဒီရှင်နေတဲ့ဒီသားဒီမှာဆိုရင်ဒီလိုဒီမိုးဒီသားတိုင်းမိုးကြည့်ကြလို့ဒီနေရာကမိုးကြည့်ကြလို
ဒီကနေ့မှာတော့လီဘီယာနဲ့ရုံဝင်ရှင်ကြောင့်မကွေးတိုင်းဆလင်းမြို့မှာအချိန်ကာမှုမိုးရွာသွန်းခဲ့ပြီးရေကြီးနဲ့မြေမှုတွေဖြစ်ပေါ်နေတယ်လို့မွန်ပြည်နယ်ရေမြို့ကကြေးရွာအချို့မှာလူနေချမ်းတိုက်ခတ်မှုကြောင့်လူနေလုံးရာနဲ့ချီပျက်စီးဆုံးရှုံးခဲ့ပါတယ်။ ပြည်ရဲ့နှောင်းဆက်ရှိခုနှစ်တွင်မုံတိုင်းကြီးငါလုံးမုံတိုင်းလေးခြောက်လုံးဖြစ်ပေါ်ခဲ့ပြီးရေကြီးနှင်းမြေမှုတွေဖြစ်ပေါ်ခဲ့တာလို့လဲဆိုပါတယ်။ပြည်ရဲ့နေ့ကမွေးချိန်များပြီးမြေကြီးမြေမှုတွေဖြစ်ပေါ်ခဲ့လို့နှောင်းဆက်ရှိဩဂုတ်လ29ရက်ကစွာရည်တမန်ကြိုးသွားပြီးလူပေါင်း9000ကျော်ရေပေးတင်ခဲ့ရပါတယ်။ဒါအပြင်တနင်္ဂနွေတိုင်းဒေသကြီးမွန်ပြည်နယ်၊ကီးပြည်နယ်တို့မှလည
Go tet on canting yat the Ravashin, view in Yamabangan in an in Yapet, season ago select Tolini Bare, Tikin in Yapet, Duriabang, season Maro, American and I, Jounty Gonsiane, Dile Line Sunny Country go then set Tabo Shivare, Akura, Mobine Pema, living Tilo in with you get at the impet Sabaume, Mobine Himu, Glaujuma, Tikin in Manabanga, living with Dikalo, Inche Lea Lop, Jesse Cabare, Leshima, Livy Doka de Ritwe, Gesay a Pine, Los on Nebiro, Manapia Lamaro, Livian and Kankare, Niarigo Tabo season.
ဟာရဲလို့ရေးမြုပ်တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းဆက်သွယ်မြင်းမြန်ထားတဲ့ဗီအိုအင်မြန်မာပိုင်းသတင်းထောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်ဒီနေ့မနက်9:00ခွဲလောက်ကမွန်ပြည်နယ်ရေးမြုပ်ပိုင်းကလကုတ်ကျွန်းနေရာတချို့မှာလေပြင်းတိုက်ခိုက်ခဲ့လို့အင်ဂျီ400လောက်ပျက်စီးသွားရတဲ့အတွက်ရေးပေါ်ကူညီကယ်ဆယ်ရေးကိစ္စတွေကိုဆောင်ရွက်နေရလို့ရေးမြုပ်ပြ ตรงที่สุดไปเลยบอกได้ไหมเลเซอร์ก็รอที่การฉีดเอาเอาเส้นมาเอ็นจีง่ายจะฉีดได้ไหมเอ็นจีมีอย่าเราที่ว่าเลยอาจารย์นี่ดูที่ยาเลยวะนะเอ็นจีเลียเราที่ว่าเลยเราเอาเส้นมาถ้าแต่ยังฉีดถ้าแต่ยังมาที่จะจ้องส่งตรงกูมูหรือแรงว่าเลยมาที่ยาไปเลยเราจะฉีดได้ไหมเลยจูบจัดการฉีดไปเลย
เอาเอาสิมาเว้ยคุณจ้องจ้องเลยเนี่ยเนี่ยมูหลังจะสิยาวนะจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้าจ้
င်းကောက်နေတဲ့ပစ္စည်းထုတ်ထုတ်ရတဲ့အိမ်တံခိုးကြီးအဲ့မှာကျင်းကြရတဲ့ကောက်နေတယ်နော်။ဒီကြားအဲ့ဒါကျတော့လည်းကျွန်တော်တို့ကမှကျွန်တော်တို့ကတရားကောက်ကွာလေးကြီးကြောင့်ညနေဆွဲတယ်။နောက်မှဆက်ကြပြေးပါမယ်နော်။ဟုတ်ကဲ့
။ကလကုကျွန်းမှာရွာ၄ရွာရှိပြီးအဓိကစီးပွားရေးကတော့ရေလုံငန်းပါ။လေပြင်းမုန်တိုင်းဝင်တက်တာမျိုးရှိပေမဲ့လည်းအခုတခါကတော့လူအသေးပြောက်မရှိပေမဲ့ပျက်စီးဆုံးရှုံးမှုတံပိုးများနိုင်တယ်လို့ဒေသခံတွေကပြောပါတယ
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတူမီတာ25 30နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190ကနေည10နာရီအထိတရားထုတ်လွှင့်နေပါတယ်။ဒီကနေ့ညပတ်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရားရေးလိုင်းဆွေးနွေးကံကိုတာဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုချင်းချန်းကတင်ပြထားပါတယ်ရှင်။
အမေရိကန်အစိုးရရဲ့ရန်နေရာတွေရဆိုင်ထားရတာ၃ဘက်ရှိနေပြီဖြစ်ပြီးဒီမိုကရက်တစ်လွှတ်တော်အမတ်တွေကမက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အတွက်ပယ်ချထားသလိုသမ္မတဒေါ်နယ်ထရန့်ရဲ့အလျှော်မပေးတဲ့တောင်းဆိုမှုတွေဟာလည်းရပ်တန့်သွားမယ်အလားအလာမရှိပါဘူး။ဒီကြောင့် VOA သတင်းတောက်မိုက်ကယ်ဘိုးမန်သတင်းပေးပို့ထားတာကိုပြောပြပေးမှာပါ
။အမေရိကန်နိုင်ငံတော်ဝန်ဗဟိုအစိုးရရဲ့လုပ်ငန်းတွေတချို့ရဆိုင်ထားရသလိုတချို့ short ချထားရတာပါ။ဝါရှင်တန်မှာတော့သမ္မတဒေါ်နယ်ထရန့်ကဒီမိုကရက်တွေကပါအလျှော်ပေးမဲ့ပုံမရှိတာကြောင့်အခုလိုအစိုးရရန်နာထားရမှုကိုအဆုံးသတ်ဖို့သဘောတူညီချက်ရဖို့လမ်းမမြင်သေးပါဘူး
။ကျွန်တော်ဖြည့်ရှင်းမှုနီးလမ်းမရှာဘူးဆိုရင်ဒီကိစ္စဟာအကြာကြီးဖြစ်နေဦးမှာပါ။ဒီဘက်မှာတော့ဘာမှ short ပေးဖို့မရှိပါဘူး
။ We're not doing war.
ကျမတို့ကတော့ဘာတတိုင်းမှမဆောက်ပါဘူး။ဒီမှာရှိတဲ့လူတွေထဲမှာတန်တရားရှိတဲ့လူပါလား။ကျမတို့ကတော့တတိုင်းမဆောက်ပါဘူး
။ဒီမိုကရက်တွေလေးတန်ပြောင်းတဲ့အထိအစိုးရကိုရပ်ဆိုင်းထားမယ်လို့ Trump ကပြောပါတယ်။
We have to build the wall or we have to build the barrier.
ကျွန်တော်တို့တတိုင်းဒါမှမဟုတ်အတားအဆီးတစ်ခုခုစောက်ရပါမယ်။တတိုင်းဒါမှမဟုတ်အတားအဆီးကကွန်ကရစ်မဟုတ်ဘဲနဲ့စတီးတမနီနဲ့ပဲဖြစ်ဖြစ်စောက်လို့ရပါတယ်။ဒါကျွန်တော်တို့နိုင်ငံရဲ့လူမျိုးအတွက်ပါ။လူကုန်ကူးတွေကိုတားဆီးဖို့အတွက်ပါ။မြို့ရေးစည်းဝါးတွေကိုတားဆီးဖို့ပါ။ဒါကြောင့်မလို့စောက်ကိုစောက်ရပါလိမ့်မယ်။ကျွန်တော်တို့မှရွေးလို့မရဘူး
။ဒီမိုကရက်တွေဘက်ကသတင်းစကားကတော့ဒါမျိုးဖြစ်ဖို့မမျှော်လင့်ပါနဲ့တဲ့။အလုတော်ဥက္ကဋ္ဌနန်စီပလိုစီက
The has to do with the wall is an immorality.
ဒါဆိုရာနိုင်ငံတစ်ခုကြားမှာမယိုးသားပါဘူး။ခင်ဟောင်းအတွေးခေါ်တွေပါ။နောက်ပြီးတော့ကုန်ကြစရိတ်နဲ့လည်းမကာမိပါဘူး
။ The yeas are 241 and the nays are 190.
ဒီကတဲ့အပတ်ကဒတိုင်းအတွက်မပါဘဲနဲ့အစိုးရပြန်ဖွင့်ဖို့နဲ့နယ်စပ်လုံခြုံရေးတွေအတွက်ယာယီဘတ်ဂျက်ချထားပြီးတဲ့အသုံးစရိတ်ဥပဒေကြမ်းကိုဒီမိုကရက်တွေအများစုကြီးစိုးထားတဲ့အလုတော်ကအတီးပြုတ်ပြဋ္ဌာန်းခဲ့ပါတယ်။Republican တွေအများစုကြီးစိုးထားတဲ့ Senate အထက်လွှတ်တော်ကအဲ့ဒီဥပဒေမူကြမ်းကိုမဲပေးဖို့တောင်းညှင်းဆန်ခဲ့ပါတယ်။လွှတ်တော်အမတ်တွေနဲ့အိမ်ပြူတော်အရာရှိတွေခဏခဏတွေ့ဆုံခဲ့ပေမဲ့လည်းမကြေလည်မှုကိုမဖြေရှင်းနိုင်သေးပါဘူး
။ We want to go back to work.
ကျမတို့ကအလုပ်ပြန်သွားလုပ်ချင်ပါတယ်။ရေဖိုး၊မီဖိုး၊အိမ်ဖိုးတွေပေးဖို့အလုပ်ကိုလည်းပြန်လုပ်ရမလဲ
။အခုလက်ရှိမှာတော့အစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလာစားမဲ့အလုပ်ကနားနေရတယ်လို့လာစားမရဘဲနဲ့လည်းအလုပ်လုပ်နေရပါတယ်။တချို့တွေကတော့ဆန္ဒစပြနေကြပါပြီ။ Marilyn Carota ကအစိုးရဝန်ထမ်းပါ
။ We have money.
ကျမတို့မှာစုထားတာတွေတော့ရှိပါတယ်။ဒါမျိုးသာဆက်ဖြစ်နေကျမတို့စုထားတာတွေလည်းကုန်သွားနိုင်ပါတယ
်။ Donald Trump ကတော့အစိုးရဝန်ထမ်းတွေအခြေအနေနဲ့နှိမ့်သွားမယ်လို့ပြောပါတယ
်။ But many of those people
ကျွန်တော်တို့ဝန်ထမ်းတွေအများကြီးလာစားတော့ရမှာမဟုတ်ပါဘူး။အဲ့ဒီလူတွေတဲကကျွန်တော်လုံနေတာကိုတရားရဂိုင်လုံးထောက်ခံသူတွေအများကြီးရှိပါတယ
်။အခုလိုအစိုးရရဆိုင်တာကြောင့်ဒီမိုကရက်တွေကိုအပြစ်တင်တာထက်သမ္မတထရန့်ကိုအပြစ်တင်တဲ့လူပုံများတယ်လို့စစ်တမ်းတွေကဖော်ပြနေပြီးတော့အများစုကနယ်စပ်တိုင်းဆောက်ဖို့အတွက်ဘတ်ဂျက်သုံးတာကိုမထောက်ခံပါဘူးခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုငင်းချန်းကတင်ပြသွားတော့ပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညို့ဦးစီစဉ်တက်ဆက်တဲ့ဒါရိုက်တီလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ဘက်ကတိုက်ပွဲနဲ့ညဉ့်ပိုင်းကိစ္စပါရခိုင်မြောက်ပိုင်းဘူတိတောင်မြို့နယ်တဲကရကင်းစကန်၄ခုကိုအေးရခိုင်လက်နက်ကင်ဖွဲ့ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့လို့ရတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ပါတယ်ပြည်ပခါတွေနဲ့နိုင်ငံတကာကနေပြီးတော့အာယုံဆိုင်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ဖြစ်ကြောင်းမြန်မာနိုင်ငံရဲ့ညီငယ်ရေးပေါ်မှာဘယ်လိုတည်ရောက်မှုရှိလဲဆိုတာကိုကျွန်တော်ဆွေးနွေးကြမှာပါအဓိကပါဝင်ဆွေးနွေးမယ့်သူတွေထဲမှာ
ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ဥပဒေတန်းရှိပါတယ် AMP ပါတီက CC2 လည်းဖြစ်ပါတယ်နောက်တစ်ခုကတော့မချခင်ကပဲဒီအဲ့ဒေတာကိုတွားပြီးတော့သတင်းယူခဲ့တဲ့ကျွန်တော်တို့ view သတင်းတောက်အခုချစ်တော်တိန်ရန်ကုန်မြို့ကနေပြီးတော့ဆွေးနွေးมาဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ view studio တွေကမှရှိပါတယ်ကျွန်တော်တို့ VOE ရဲ့ editor ဖြစ်တဲ့ဥကျော်စံတာဖြစ်ပါတယ်သုံးလုံးလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျကျွန်တော်အရင်ဆုံးဥပဒေတန်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျဥပဒေတန်းကြားပါလားခင်ဗျ
โอเค
ဥပဒေတန်းအခုเอกกูโหเนี่ยตัวเยกิสคันนี่โตไตไข่เคเลยไตไข่เคเลยพอมาญาติสุยาบักก็เลยมะเนี่ยสรุปရှင်ดินดาชินเลปวยลุบไปต้งเปลี่ยนเนี่ยสิทธิ์สินยีတွေသူတို့လုံးမယ်สุยาบักก็เลยညှို့จ้าထားတယ်အဲ့တော့เอရဲ့ไตไข่မှုเนี่ยญาติสุยาရဲ့ต้งเปลี่ยนမှုဒီฉินีเนี่ยปัดตะလို့ปฐมาวุฒิอุปเฏตันရဲ့ต้งตัดချက်လေးသိကြมาเลยครับเน
ี่ยไตไข่မှုก็တော့มาจาดิมีก็ซ่าอยู่แล้วอินจิเนียร์แท้มาကျေးဇူးတင်ပါတယ်ခင်ဗျာဆက်ပြီးတော့အခုချိန်မှာတော့ဒေသခံလေးခုကိုကြကြိမ်နဲ့တိုက်ခိုက်တဲ့အချိန်ကြောက်ရှိလာတာပေါ့အဲ့ဒီပေါ်မှာမမေ့တာပဲနိုင်ငံတော်မှာတာဝန်ရှိတဲ့စစ်ကောင်စီတွေတိုင်းပြည်ကပုဂ္ဂိုလ်သမားအပါအဝင်ပေါ့နော်သူတွေ့ကြတဲ့အချိန်မှာသမားရဲ့ဒီတော့ပြောရင်းဆိုရင်ဒီဥစ္စာဖြစ်ရတဲ့ကြားချက်ပေါ်မှာတော့ဟိုကျွန်တော်တို့ရခိုင်ပြည်ကတက်ပြီးပုံမှန်ပြတ်ချရပါတယ်အဲ့ဘာလို့လဲဆိုတော့ဒီမှာဒီကျရဲ့ဆက်မှာပေါ့ဒါခိုင်ကြည့်တွေကိုအာဒါပြည်ပြည်ရဲ့ပုံစံမျိုးတက်ပြီးတော့နော်ရှင်းလျှောက်တဲ့ပုံစံမျိုးဖြစ်ဒီကခိုင်ကြည့်တွေကအေကို၆ခန္ဓာကိုရက်တဲ့လို့ရက်တံပုရက်တံငါရက်တံပုလို့ပြောတယ်ပုံစံမျိုးဟိုတုံ့နှုံထားတာကြီးကြားတာပေါ့အဲ့ဒီပုံမှာတော့အော်ရမျိုးစိတ်မကောင်းဘူးဟိုအဲ့ဒီကောင်အတွေ့အကြုံဆိုတာကတော့တိုင်းသားလက်နက်ကောင်အတွေ့အကြုံဆိုတာအာဒီအကုန်လုံးဒေတာအနိုင်ငံလုံးမှာရှိကြတာပါအဲဒါမဲ့ကျွန်တော်တို့တိရတော့တခါမှပြည်သူကိုအဲ့ဒီဖွဲ့စည်းရတဲ့တိုက်ခိုက်မှုကမူတည်ပြီးတော့ပြည်သူတွေအဲ့လိုဖိအားပေးတာချင်းချောက်တာမျိုးကိုကျွန်တော်တို့မတိရပါဘူးဒါကတော့သူရှာရှာပြည်သူတွေဒီဆက်ကိုဒီဖိတ်သူတွေချက်ပြီးတော့ပြည်သူကိုသတိပေးရဲအဲတိုက်ခိုက်သူတွေနဲ့ဟိုထောက်မခံရဲအောင်အဲ့ဒါကျွန်တော်ကအဲသတိပေးတဲ့အမည်နဲ့ပြောတယ်လို့ကျွန်တော်တို့အမြင်ရပါလားဟိုဒီတိုက်ခိုက်မှုတွေအေးရတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဇောဒီကမှာငွေရရမတူညီဖြစ်နေတဲ့အဲမှာဒီတိုက်ခိုက်မှုကတိုင်းသားအချင်းချင်းလက်နက်ကန်ချီချီဖြစ်လာတဲ့ဒီရင်းချမ်းကြီးလမ်းကြောင်းကိုမြောက်တဲ့အဲဒီတစ်ဖက်ကတော်လည်းကတစ်ဖက်ကအဲဒီရင်းချမ်းကြီးလက်ချက်ကာလမှာဒီတိုက်ခိုက်မှုပေါ်လာတယ်ဆိုပြီးတော့အပြည့်အစုံလည်းရှိရပါတော့ဒါပေမဲ့ဒီတစ်ဖက်ကလည်းဒီလိုကိုရှင်းနေတဲ့လက်တဲ့တင်အဲပြခရရတယ်ဆိုတဲ့သဘောမျိုးလဲကြံပြီးတော့ဒီတန်ကြီးကျင်းတာပေါ့ဒါကြောင့်ပြောဒီတိုက်ဆိုင်မှုတွေဟာကျွန်တော်တို့ရခိုင်ပြည်သူတွေအတွက်ငါမွေပူရာကင်းမှောင်စေလို့နောက်ကကျွန်တော်ဟိုပြတ်နာတစ်ခုကိုဖန်တီးလိုက်တယ်လို့ဖြစ်ပေတဲ့နဲ့ဒေသခံပြည်သူတွေကလည်းကျွန်တော်တို့ဒုက္ခရောက်ကြပါတယ်ကျွန်တော်တို့ဒီလိုစစ်စစ်ဖြစ်တာကျွန်တော်တို့ရခိုင်ပြည်နယ်မှာအရင်ကမရှိခဲ့ပါဘူးအခုအဲ့ဒီပေါ်မှာလဲကျွန်တော်တို့ပြည်သူတွေကဟိုမစစ်ကြုံရဲ့အဖြစ်အပျက်မျိုးကိုခံရလာရတဲ့အတွက်နဲ့အဲဒီချက်ချက်ချက်လာတဲ့အရေးကိုကျွန်တော်နိုင်ငံရေးပါတီတွေကရောပြည်သူတွေကရောဒီတမတ်မှနဲ့အဲကျွန်တော်တို့စောင့်ကြည့်နေကြပါတယ်သူတို့ကလည်းငင်းချမ်းရေးချစ်ချင်းအဲမှာဒီပါဝင်ပြီးတော့နိုင်ငံတော်ကဖိတ်ခေါ်ပါဝင်ပြီးတော့အတူတူကလက်တဲလုပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ဒေတာကိုမတည်ငြိမ်ဖြစ်နေရအောင်ကျွန်တော်တို့အရှင်းရှင်းကြေချင်းတိုက်ရင်ချင်းအပ်ဖို့သူချင်းနိုင်တယ်ဆိုတော့အဲ့ဒါတွေလည်းကျွန်တော်တို့မှာရှိကြပါတယ်
ကျွန်တော်တို့ဒီမတိုင်ခင်မှာကျွန်တော်တခုဖြတ်မိချင်ပါတယ်ဒီမတိုင်ခင်မှာအေးအပါဝင်ကိုကန့်အဖွဲ့တွေပါပါပါတယ်ဒီ၃ဘက်ကိုညီနေလုံငါးစစ်တဲ့မှာဆွတ်ထက်မယ်ဆိုပြီးတော့ညီနေကော်မရှင်ကသွားတွေ့တာပြုလာရည်လည်းရှိထားတာတွေ့ကျွန်တော်သတိထားမိတယ်ခင်ဗျာအဲ့တော့ဘာပြောပြောညီနေလုံငါးစစ်တဲ့မှာပါဝင်ဖို့အတွက်လမ်းစာပေါ်လာတဲ့အချိန်မှာအခုလိုတိုက်ခိုက်မှုကြောင့်နှောက်ရက်ကောဖြစ်သွားနိုင်ပါလား
ဟုတ်ကဲ့ဒါတော့ကျွန်တော်တို့သနိုင်ငံလုံးမှာပဲအေးကဒီနေ့နေ့ဆောင်ချိန်တွေတိုက်ခိုက်မှုတွေကိုစလာအင်းဒီပြည်ယူအပ်တဲ့အရူနော်ကျွန်တော်တို့ချမ်းမြေမှာဒီဒီဒီစီ PNL စတဲ့ပုံပဲတော့တော့ကိုဟိုစီမမတိုက်တွေဖြစ်ခဲ့တာပဲအဲတောင်းတော့ဖက်ကနိုင်ရလဲရှိမယ်ချုံလာလဲရှိမယ်တိုင်းသားဖက်ကအဲ့လိုပုံမြင်ရတာလဲရှိတယ်ဒါကကျွန်တော်တို့နိုင်ငံရဲ့ဖြစ်ခနစကြောအာဒီဒီလေးစုတမိုင်းကဒါဒီအထူးဆန်းတော့ဘုတ်တော့ပါဘူးပြီးတော့အဲ့ဒီလိုခံစားမှုရှိတစ်ချက်လေးနဲ့အဲ့ဒါဒီလိုကျွန်တော်ငင်းကြရေးတကားကိုဖိတ်ရမယ်ဆိုရင်ရှင်းလို့မလုပ်တော့ဘူးတောင်းချမ်းဒီလိုတတ်မှတ်မယ်အပြတ်နေရင်လည်းသူ့ဆိုဟဲလီကော်ပတာတွေပါတုံးပြီးတော့နေနေမယ်ဆိုပြီးတော့ဟိုအဲ့ဒီဘက်ကသူ့ရနဲ့ တပ်ဖြတ်ပြင်းချင်းလာတာဒီအမိပြလာတာရှိတယ်။အဲကျွန်တော်တို့ကဒီလိုချစ်ခဲ့တဲ့ဟာလေးကိုဒါငင်းငယ်တရားဖိတ်ပြီးတော့အစနဲ့တစ်ပြက်ဒီတူတေကိုဒီပိုက်ကြတော့ရှင်ချင်းအဲကျွန်တော်တို့ကအဲ့လိုမဖြစ်တင်ဘူးလို့ကျွန်တော်ကယူဆပါတယ်။ဒါကြောင့်ကျွန်တော်တို့အဲ့လိုခံစားမှုတွေကိုအရင်ကလည်းချစ်ခဲ့တာပဲဒီတမိုင်းကြီးမှာဖြစ်ပေါ်တော့ဒီနိုင်ငံတိုက်ကြတာပဲ။အဲအဲ့ဟာကိုသိမနိုင်ဘူး။တခါတည်းနဲ့ကိုခုနကလိုအပြတ်ဆော်တော့မယ်အဲတိုက်တော့မယ်လို့အဲ့လိုလမ်းကြောင်းကိုပြောင်းသွားမယ်ဆိုရင်အဲငင်းကြီးဖြစ်နေတယ်ဝေးသွားပါလိမ့်မယ
်
အဲ့လိုတော့မဖြစ်ဘူးကျွန်တော်အေအေကကျွန်တော်ရခိုင်ပြည်တွေဆန္ဒကိုပြောတာ
ပါဟုတ်ကဲ့ဒီ
လိုပဲငင်းကြီးဖြစ်နေမှာပါဝင်တယ်ဆိုပြီးတော့ဒီလိုတော့ကျွန်တော်ချက်ထုတ်ထားတာလည်းရှိပါတယ
်
ဒီကိစ္စကတော့ဟိုအေအေတက်ကဖိအားပေးတဲ့တခုအနေနဲ့လည်းလုပ်ကောင်းလုပ်ပါလိမ့်မယ်ဒီလိုပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ဒီကိစ္စတွေကိုဟိုအခြေချင်းမငင်းွယ်မဖြစ်ပဲနဲ့အပြန်ပြီးတော့လက်တွဲပြီးတော့လုပ်ရှင်ရှင်နဲ့ဆန္ဒရှိပါလေ။ဒါလို့ဆိုတော့ဒီခံကြီးရဲ့အတည်မြင်မှုကိုပို့ပြီးတော့နည်းနည်းချိုင်းချိုင်းမဖြစ်ဖြစ်ရင်းနဲ့ဆန္ဒကဖြစ်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်စူရဲကကျွန်တော်အေရာဥကျော်စားတောင်မေးချင်ပါလေ။ကျွန်တော်တို့အခုဒီအချိန်တူတူအတွင်းမှာပြောရမယ်ဆိုရင်အေလက်နက်ကင်ဖွဲ့ကတော်လေးကိုကြီးထွားလာတယ်။နောက်တစ်ခုကပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းရခိုင်မျိုးသားကြီးဒီယူဆတွေကပို့ပြီးတော့ခိုက်မာလာတယ်။အဲ့တော့ဒီအချိန်တွေကဘယ်လိုဖြစ်လာတယ်လို့ဥကျော်စားကယူဆပါလေခင်ဗျာ။
အေကအချိန်တို့အတွင်းမှာအင်အားကြီးထွက်လာတယ်ဆိုတာရုပ်ပိုင်းအဖြစ်မြင်ရတယ်လို့ပြောရပါလိမ့်မယ်။ဒါပေမဲ့စိတ်ပိုင်းအဖြစ်ရခိုင်ပြည်ရဲ့အမျိုးသားရေးစီတာဟာအတော်လေးကိုကြီးမားခိုင်မာခဲ့ပါတယ်။သမိုင်းစဉ်နဲ့နှစ်ပေါင်းထောင်နဲ့ရှိပြီးစီလာခဲ့တဲ့သမိုင်းဒီသမိုင်းဟာရခိုင်တိုင်းရင်းသားတွေမွန်တိုင်းရင်းသားတွေရင်းထဲမှာရှိနေကြမှာပဲဒီဟာတွေက။သို့တော်လည်းပဲဒီဟာကိုပြည်လည်မှုရအောင်နိုင်ငံရေးစနစ်ကအစွဲကဖန်တီးတတ်နိုင်တယ်ဆိုရင်တော့ပေါ်မှာမဟုတ်ဘူး။တဖြည်းဖြည်းငုံဆိုးသွားအောင်ပြန်လဲစစ်မြေကြီးလမ်းကြောင်းနဲ့လုတ်ခတ်စစ်ပါတယ်အဲ့လိုမလုတ်ဖြစ်ပြန်တဲ့တဖြည်းဖြည်းပူပြီးတင်းကျတဲ့သဘောတင်းမာတဲ့သဘောတွေနဲ့ဘဟုကပြလာတဲ့ခါမှာအဲ့ဒီငုံဆိုးနေတဲ့အမျိုးသားရေးစိတ်တွေ ethnic nationalism တွေပူပြီးတော့ကြီးထွက်လာတဲ့အတွက်ကြောင့်အခုခါမှာကျတော့ UTS ဆိုပြီးတော့အင်အားကြီးထွက်လာပါတယ်တကယ်တော့မြန်မာပြည်လွတ်လပ်ရေးရပြီးကတည်းကလည်းပဲရခိုင်မာတဲ့သဘုံအဆက်ဆက်ရှိခဲ့ပါတယ်သူတို့ကအခွင့်မသာလို့သာဒီလိုကြီးထွက်မလာခဲ့တာအဲ့ဒီဖြစ်တဲ့အခါမှာလည်းရခိုင်ပြည်သူရဲ့စိတ်ထဲမှာကတော့ငါတို့အမျိုးသားလေးကိုသူတို့ကအစွဲရက်ပိုလို့လင်မလားဘာပြန်ဘာကြောင့်လဲဆိုဘိုးအစွဲကလုံအောင်ပြစ်ပယ်ထားတယ်ဆိုလည်းဖြစ်နေအခုဆိုပူပြီးဆင်းရဲနွမ်းပါပြီးတော့ရခိုင်လူငယ်တော်တော်များများကျွန်တော်သိရတဲ့လောက်ကတော့အဲ့ဒီဖက်ကန်ဘက်မှာကြောက်စွင်းတော်တူတယ်တိုင်းပြည်ထဲမှာရခိုင်ပြည်ထဲမှာမရှိကြတဲ့လောက်ပဲသူတို့ဘဝအနာဂတ်ဘာမှမျှော်လင့်ချက်မရှိတော့နောက်ပြီးတော့ခိုင်တဲ့ကိုထပ်ပြီးအလုပ်လုပ်ကြတယ်ဒီလူငယ်တွေဟာနာကြီးခံပြင်းစိမ့်နဲ့အလုပ်လုပ်နေရတာအဲ့ဒီကမှသူတို့ယုံကြည်လောက်တဲ့လူတွေသူတို့လိုလူငယ်တွေကလို့လောက်လာဆိုတော့တခြားဝင်သွားကြမှစိတ်မဆန်းပါဘူးတကယ်တမ်းလူဖို့လိုအပ်တာကတော့ပြန်လဲစစ်မြေရေးအတွက်အစိုးရသဘောထားကြီးကြီးနဲ့ဆွေးနွေးဖို့ပဲလိုအပ်တယ်ဒါပဲကျွန်တော်အရင်ပြောလဲ
အခုကျွန်တော်ကခုနကဥဖေတန်လဲပြောသွားပါလေအခုဒါပေမဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာကောဟိုအစိုးရကနေပြီးတော့စစ်တပ်ကိုညွှန်ကြားတယ်ပေါ့နော်လူဝိုင်းရဲ့ရဟိုင်းတော်သုံးပါဆိုပြီးတော့ဟိုစစ်စင်ရေးပြင်းပြင်းထန်ထန်လုပ်ဖို့ဆိုတဲ့သဘောမျိုးဖြစ်နေပါတယ်အဲ့တော့ဒီတုံ့ပြန်ချက်နဲ့ပတ်သက်လို့ဥကျော်စောကဘယ်လိုယူဆလဲတကယ်ပဲနိုင်နေနိုင်ပါမလား
တကယ်တော့မနိုင်နေနိုင်ပါဘူးကျွန်တော်မှန်တယ်ပြောရင်မြန်မာနိုင်ငံမှာစီရေနဲ့ပြည်လဲခဲ့တဲ့ကိစ္စတခုမှမရှိပါဘူးဗမာပြည်လွတ်လပ်ရေးကိုလည်းစစ်တပ်ကတိုက်လို့ရတယ်ဆိုတာအလကားပြောတာမဟုတ်ပါဘူးအဲ့ဒါဟာစစ်တပ်ကတိုက်ယူလို့ရခဲ့တယ်ငါတို့တော်လှန်သူတို့ကြွေကြော်နေရတကယ်တော့သမိုင်းကိုအမှန်တကယ်နားလည်လူဟာအဲ့လိုမဟုတ်ပါဘူးထို့အတူပဲမြန်မာနိုင်ငံပြည်တွင်းစစ်ကိုလည်းစီရေနဲ့အပြုတ်တိုက်မယ်တို့ကတစ်သက်လုံးတိုက်ရတာဆိုပြီးဗိုလ်ချုပ်နေဝင်နဲ့တစ်သက်လုံးပြောပြတယ်ဘယ်တော့မှမပြီးနိုင်ပါဘူးဆိုတော့ဗမာလူမျိုးဗမာနိုင်ငံရဲ့နိုင်ငံရေးစံတရာမှာဘယ်လိုဖြစ်နေလဲဆိုတော့စစ်စမ်းမယ်ညှိနှိုင်းမယ်ဆိုရင်အပေါ်စီးရမှာစီရေအဖြစ်အပေါ်စီးရမှာလက်လင်ချိုးပြီးစပွဲခေါ်ဆွေးနွေးကြတယ်ဆိုတဲ့စိတ်ကရှိနေပါတယ်အခုလည်းပဲပို့ပြီးတော့လက်လင်ချိုးရင်မကဘူးရိုက်ပြီးတော့ကိုဆွေးနွေးဖို့ခေါ်သူဖြစ်နေဆိုတော့အပေါ်စီးရဖို့အတွက်ဒီဘက်ကလူသလိုဟိုဘက်ကလည်းကြိုးစားမှာပဲအပေါ်စီးရအောင်သူတို့လည်းအခုနေမြေတွေထုတ်ဖောက်ဝင်လာတယ်သူတို့အပေါ်စီးရအောင်သူတို့လုပ်လာကြရတယ်ဒီငင်းဆိုဘယ်တော့မှပြည်လည်မှမဟုတ်လို့ထင်ပါတယ်တကယ်တော့နှစ်ဖက်နိုင်ငံရေးအဖြစ်ပြည်လည်ဆွေးနွေးအဖြစ်ရှာဖို့အရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုကျော်ကျော်သိန်းဖိတ်ခေါ်ချင်ပါကိုကျော်သိန်းကြားပါလားခင်ဗျာ
โอเคครับ
กูจอติ้งก็อะกูดีเลติผิดแค่ในญาติတွေကိုလည်းတွားရောက်ကြည့်ရှုခဲ့ရဆိုတော့မနေ့ကသတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဥစ္စာထီပြောသွားတဲ့အထက်မှာသူတို့ကြိုတင်သတင်းရသတင်းရတယ်ဆိုတာအောင်မှသိရပါတယ်သတင်းရရဲ့သားနဲ့အခုလိုတိုက်ခိုက်ခံရလေငိုက်တိုက်ခံခံရတေချာပြင်ဆင်မှုမရှိလို့လားဘလို့အခြေအနေတွေ့ခဲ့ရလဲခင်ဗျာ
โอเคဒီသတင်းရတယ်ကြိုတင်သတင်းရတယ်ဆိုတဲ့ဇာတ်ကားကိုဥစ္စာထီပြောတာကမှလောက်ကြတယ်လို့ပြောရမှာပါကျွန်တော်တို့ခီးစဉ်တွင်ဒေသဝင်များဝင်ရောက်ခဲ့တဲ့ဒီအဓိကအဖြစ်ရဲမှုချုပ်မြင့်တူပေါ့လေသူတို့ကလည်းပဲဒီဥစ္စာကိုကြိုတင်ပြီးတော့တည်င်းရတယ်လို့ပြောပါတယ်ကြိုတင်ပြီးတော့တည်င်းရတယ်ဆိုပြီးတော့ပြင်ထားတယ်လို့လည်းပြောတယ်ပြီးတော့အဲ့ဒီဒေတာပတိမာကအဲ့ဒီဒေတာနဲ့မနှီးမွေးနေရတယ်ပေါ့လေ ဒီမတိုင်ငါလည်းပဲတိုက်ပွဲတွေဖြစ်တာရှိတယ်ဆိုတော့အဲ့ဒီဒေသတွေမှာလှုပ်ရှားစစ်ကြောင်းမရှိပါနဲ့ရမကျွမြင့်တိုးရဲ့ဒေါသကအတိုင်းဆိုရင်ပြည်ကူစစ်ကူတွေရှိပါတယ်ဒါပေမဲ့ဒီလောက်အထိတိုက်ခိုက်ခံရတဲ့အခြေအနေမှာလာကြဆုံးတင်ရတဲ့အခြေအနေဒီဖြစ်သွားရကလေးဆိုတဲ့မိကုန်းနဲ့ပတ်သက်လို့ပြည်ကူစစ်ကူရှိတယ်ဆိုပေမဲ့တော်ရေးလာရေးပေါ်လေအခက်ခဲရစက်ချင်းမရောက်နိုင်တဲ့အနေအထားမှာအလားနှောက်နေသွားတယ်ဆိုတာပြောပါတယ်ဥပမာကျွန်တော်တို့တက်ခက်ခံရတဲ့စကန်လေးခုတည်းကနှစ်ခုခုကြောက်တယ်အဲစကန်တာဝန်ခံနေနဲ့မေးတဲ့အခါမှာနားလဲရတာကတော့ဒီတက်ခက်ခံရပြီးတော့နှစ်နာရီအနည်းဆုံးနှစ်နာရီပတ်ဝန်းကျင်မှာမှဒီတစ်ခုစစ်ခုရောက်တဲ့သဘောမျိုးရှိပါတယ်ဆိုတော့လုံနေပဲအားလဲလို့လားလို့ပြောရင်အားနေသလားမနေသလားကျွန်တော်တို့အတိအကျမပြောနိုင်ပါဘူးဒါပေမဲ့အတိုက်ခက်ခံရတာမှာတော့ပြင်းပြင်းထန်ထန်ကိုတက်ခက်ခံရတာပါအဲတက်ခက်ခံရတဲ့ပြင်းပြင်းထန်ထန်တက်ခက်ခံရတဲ့အဓိကအကြောင်းနဲ့ပတ်သက်ပြီးတော့လည်းပြောရမှာတော့ဟလာလူဝင်ကအဆမတန်တာလွန်နေတဲ့နဲ့အင်အားတဲ့နဲ့ကြီးတဲ့နဲ့ငယ်အင်အားအဆမတန်တာလွန်တဲ့အတွက်ဒီလိုဖြစ်ရတာပါလို့ဟောအဲ့ဒီလူမျိုးအကြောင်းပြချက်မျိုးကျွန်တော်တို့ကြားခဲ့ရပါတယ်ခင
်ဗျဟုတ်ကဲ့အခုတိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရောအီနဲ့ပတ်သက်လို့ရခိုင်လူလူရဲ့သဘောထားကတော့ဘယ်လိုများရှိပါလဲခင်ဗျ
ရခိုင်လူလူရဲ့သဘောထားလို့ပြောမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကရခိုင်လူလူများရစုကြီးနဲ့တွေ့ပြီးတော့မျိုးခွင့်ကြားခဲ့ရတော့မဟုတ်ပါဘူးကျွန်တော်ပထမဆုံးအနည်းငယ်ဆုံးပြောချင်တာကကျွန်တော်တို့ပထမဆုံးသွားခွင့်ရခဲ့တဲ့အတိုက်ခက်ခံရတဲ့စခန်းတစ်ခုဖြစ်တဲ့ကတိလရေကင်းစခန်းပေါ့အဲ့ဒီကတိလရေကင်းစခန်းကိုကျွန်တော်တို့ကြည့်ရှုပြီးတော့ပြန်အစဲမှာအဲ့ဒီအောက်မှာရွာရှိပါတယ်အဲ့ဒီရွာတွေကလည်းကျွန်တော်တို့ဖြတ်ပြီးတော့အပြန်မှာရောက်ကန်သူကကျွန်တော်ကိုပုတ်ဆက်စကားပြောပြီးတော့သူ့အိမ်ထဲဝင်ဖို့ဖိတ်ပါတယ်။စကားပြောချင်တဲ့ရေရောင်ရှိတဲ့အတွက်ကျွန်တော်မေးပါတယ်။သူ့ရဲ့သဘောထားကိုကျွန်တော်မေးပါတယ်။တက်ကြီးပိုင်းဒီတယောက်ပါ။ကျွန်တော်တို့ကိုအိမ်ထဲစကားပြောချင်တဲ့စံထားနဲ့ပြောပါတယ်။သူ့ကိုကျွန်တော်မေးတဲ့အခါမှာတော့သူတို့ကအခုဖြစ်တာကြောင့်မို့လို့သူတို့လုပ်ငန်းကိန်းကန်းတွေတက်တယ်။သွားကြီးလာရေးတွေသူတို့ကသွားလို့မရဘူး။ဒီရွာမှာသူတို့နှစ်ပေါင်းများစွာနေလာကြတာကနေပြီးတော့အခုဆိုဒီတက်ပူဆိုးလာရင်ဒီရွာကနေပြီးတော့အလားရွှေ့သွားဖို့အထိတော်မှာစဉ်းစားတဲ့လူတွေရှိတယ်ဒါပေမဲ့ချင်းကြီးကတော့တောက်ကြည့်နေတယ်သူတို့လုပ်ငန်းကိန်းကန်းတွေပြတ်တယ်အဲ့တော့သူတို့ကတော့သူ့ရဲ့သူ့တယောက်ချင်းရဲ့အမြင်ကသူပြောတာအရာသူကတော့ဒါမျိုးရင်ဖြစ်ချင်ဘူးညီညီချင်းချင်းနဲ့ရှိချင်တယ်အေးချင်းနဲ့ရှိချင်တယ်ဆိုတာမျိုးပြောပါတယ်အဲတစ်ခါကရခိုင်လူထုများစုကြီးရဲ့သဘောထားလို့ကျွန်တော်ရေပုံကပြောနေတာကတော့ကျွန်တော်မေးမြန်းသိရှိခဲ့ရဘလောက်ကတော့ရခိုင်ပြည်နယ်မှာဒီတော့များများလို့ကျွန်တော်ဒီလိုသုံးသပ်ရမယ်ပြင်ပါလေသူတို့ကဒီ AA အပေါ်မှာထောက်ခံမှုရှိတယ်လို့ယူဆလို့ရပါတယ်တခါရချင်းပြောမယ်ဆိုရင်လည်းပြောခွင့်ရဦးစော်သေးရဲ့တင်းကရှင်းရှင်းပွဲမှာမထောက်ခံကြနဲ့လို့ပြောတာကိုကထောက်ခံမှုရှိနေတာကိုပြတယ်ဆိုတဲ့အုံသက်ချက်မျိုးလေကျွန်တော်ကြားခဲ့ရပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျကျွန်တော်ကျေးဇူးပါလေးနိုင်ပါပါကုကျော်သိန်းခုဖေတန်ခဏနေပြီးပါအောင်ခင်ဗျကျွန်တော်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်ကိုတက်ခိုင်တူတူတူဆွနေမြင်များလို့ရပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီ AA ပေါ်ရခိုင်လူတွေထောက်ခံမှုကတော့တော်တော်များပုံပေါ်တော့တယ်ရအဲကြောင့်ဒီအလွတ်တော်မတ်ဒီနိုင်ငံရေးပါတီကအန်ပီကခုနကမှညချက်ဆက်လာတယ်ဒီ AA ပေါ်ထောက်ခံတဲ့ဆိုရဟောတည်းမပြတော့မှာ AA ပေါ်မဆိုင်ရင်မကန့်ကွက်ဘူးပေါ့ဒီအာဆာနဲ့ပူပေါင်းတာမဟုတ်ဘူးပေါ့ဒီဒီအစိုးရဒီဥစ္စာတရဖြည့်ရှင်းချက်တွေကိုသူတို့ကန့်ကွက်ထားတယ်ပေါ့လေအဲဒီ AA ကိုအပြတ်တိုက်နေဘာညာလဲအဲ့လိုမျိုးတွန်းနေတာကြီးကပိုးပြီးတော့မီးပွားဖို့ပဲရှိတယ်ပေါ့လေအဲ့လောက်ထိတော့မကန့်နိုင်ဘူးဒီ WiFi ဒီ Facebook ပေါ်ဆိုရင်တော့ချက်တက်နေကြတာအဲ့ဒီတင်တလာပြီဆိုလို့ချင်းအဲ့ဒီ DIY ဖြည့်ရှင်းတော့ဒီလက်နစ်ကိုင်းလမ်းစဉ်ကြီးကလုံးဝမဆင်မပြေနိုင်ဘူးပေါ့လေအဲ့ဒါဒီအစိုးရကလည်းပဲဘလိုမျိုးပြောနေဟိုရခိုင်လူတို့ကိုမထောက်ခံမှန်းပြောနေလေရခိုင်လူတို့ကဟုတ်ကိုပိုးပါလေရှင်ပါပဲအဲ့ဒါဒီကိစ္စဟိုထပ်ပြီးမီးမပွားခြင်းလို့ရှိလို့ချင်းခုနကနောက်ကြောဒါနဲ့ထိုးတာအဲ့ဒါကြီးထပ်မပြောနဲ့ခုကတော့ထိတ်တိုက်ဆွေးနွေးလို့ပါတယ်အဓိကပဲဖြစ်မယ်လို့ထင်နေရအောင
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါ
လက်နီးကတော့မဖြစ်နိုင်တော့ဘူး
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥပိ္ပတန်ကိုပြန်ဖိတ်ခေါ်ခြင်းပါလေဥပိ္ပတန်ခုနကဆွေးနွေးသွားကြလို့ပဲအခုကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းစုဆွေးရဘက်ကတော့ခုနဆစ်စင်ရေးလုပ်ပြီးကြိုက်တွဲမယ်ဆိုတဲ့အနေအထားမျိုးပေါ်နေရပါတော့နော်ရခိုင်နိုင်ငံရေးပါတီရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒီပိပခမှာကိုယ်တိုင်ပါဝင်နိုင်မယ့်အနေအထားကိုရှိတာဆိုတော့ဖြည့်ရှင်းပေးဖို့ပါဒီကိစ္စမှာ
ဒီကကျွန်တော်ရခိုင်မျိုးသားပါတီရပါတော့နော်အရင်ကျားချက်တကောင်ထုတ်ခဲ့တာရှိတယ်အဲ့ဒါကလည်းဆိုတော့ဒီရှစ်ပွဲတွေမှာဒီဒုက္ခရောက်တဲ့အတွက်နဲ့မြန်ဆိုင်ဟိုအစ်ဒီကဆွေးနွေးကြဖို့ဒီတိုင်းတကားကိုဖွင့်ပြီးတော့အေးကိုဖိတ်ခေါ်ပြီးရှင်းပြကြဖို့အဲ့လိုရှင်းတဲ့အခါမှာလဲဆန်ယုဒပါတီနဲ့ဂျာကဝင်ပြီးတော့အကျိုးဆောင်ပေးနိုင်ပါတယ်ဆိုရဲပြင်ညာရှင်းမျိုးပေါ့ဆိုတော့ကတော့ကျွန်တော်တို့ကစစ်ကိုလူသားတဲ့ပြည်မဟုတ်ပါဘူးဆန်ယုဒပါတီပေါ့နော်နိုင်ငံရေးအဖွဲ့အစည်းတွေကလည်း
ဒီအခုလိုအရှင်းရှင်းဖြစ်နေတဲ့ကျွန်တော်စစ်ပွဲကိုမလိုရဘူး။ဘာလို့လဲဆိုတော့ကျွန်တော်ကတစ်သက်မှာအာဆာလိုနိုင်ငံတကာနဲ့ပတ်သက်တဲ့အကြမ်းဖက်အဖွဲ့အစည်းကြီးရှိတယ်။အဲ့ဒီရဲ့ဆိုဂျူဒီကဆိုဂျူကကျွန်တော်ရခိုင်ပြည်နယ်ကိုတော်တော်ဒုက္ခပေးတယ်။ရခိုင်ပြည်နယ်ကမကောက်အောင်တနိုင်ငံလုံးကိုဒုက္ခပေးနေတဲ့အခြေအနေမှာကျွန်တော်တို့အချင်းချင်းဒီပြတ်တယ်နောက်ထပ်နှိမ့်ပွားရမယ့်အခြေအနေမျိုးဆက်ရမယ့်အမှလဲပြီးတော့ကျွန်တော်ရခိုင်ပြည်နယ်ချက်ချုံကြပြီးတော့ဒီရှင်းလင်းပြန်တယ်မှာအပူလောင်မဲ့တာယာမျိုးကိုကျွန်တော်တို့မခံရဘူး။အဲ့တော့ကျွန်တော်တို့ကဒီဖက်ကလည်းပါဝင်တာမဟုတ်ဘူး။ဒီကိုထောက်ခံတာမဟုတ်ဘူး။ကျွန်တော်တို့ကမိမိရဲ့ရင်းမချက်ကိုယ်ပိုင်ရည်ရည်ရှိနေတဲ့ခိုင်ယူတာတွေကအမျိုးသားရေးစိတ်ဓာတ်တော့ကျွန်တော်တို့ကအပြစ်ရချည်ရယ်ကိုယ့်ရခိုင်ပြည်နယ်ကောင်းလာပြီရှင်နေခိုင်ပြည်နယ်အေးချမ်းပြီရှင်နေ။ဒီကလည်းပဲအဲကျွန်တော်တို့တိကျသမ္မတနိုင်ငံထူထောင်မှုလို့မပြောပါဘူး။အဲ့လိုညီချက်ရဒါချင်းမွေးကိုတို့ဟောလာအများကြီးဒီလိုဖက်ကသူသားပါတယ်ဆိုတော့ချက်မျိုးထုတ်ထားတာကျွန်တော်အများကြီးတည်ဒါကတော့အကြည့်ပါပဲနိုင်ငံတော်ကလည်းအဲ့ဒီလမ်းကြောင်းကိုတွောင်းမယ်အေးကလည်းအဲ့ဒီလမ်းကြောင်းကိုတွောင်းမယ်ကျွန်တော်တို့ရခိုင်မျိုးသားတွေကလည်းအဲ့ဒီလမ်းကြောင်းကိုတွောင်းချင်နေကြတာပါကျွန်တော်တို့အဲ့လိုမဟုတ်ပဲဒီလိုအပြစ်ခံမရဆဲတဲ့အဲ့ဒီလိုဘေးဖယ်ပြီးတော့ပေါ့နော်ဟောကျွန်တော်တို့တိုက်ကြောက်မယ်ခိုက်ကြောက်မယ်ဆိုရင်တော့ကျွန်တော်တို့ရခိုင်မျိုးတွေကိုဟိုဒါငင်းချိုင်းအချင်းတွေကသွန်းထုတ်ရရောက်ပါလိမ့်မယ်အဲ့ကျွန်တော်တို့အဲ့လိုချင်းမျိုးမချစ်စီစဉ်လို့အလားအတုဖက်ကမှကကွယ်ပြီးပြောနေတာမဟုတ်ပါဘူးဒီငင်းချိုင်းလမ်းကြောင်းပေါ်မှာလည်းတစ်ဆက်စလုံးကို
ဟယ်လိုဟယ်လိုအဥဖေတိုင်းလမ်းကြောက်ရတယ်ခင်ဗျကျွန်တော်အဥကျော်သားတောင်မေးချင်ပါတယ်ခုနပြောမယ်ဆိုရင်ဥဖေတိုင်းပြောလက်ဆောက်ပါပဲရခိုင်ပြည်နယ်ကိစ္စကဒီတလောကပဲရန်ဂျာကိစ္စတွေပါရင်းနဲ့ငွေတကာရေးအာယုံဆိုင်တာလဲခံနေရတဲ့အချိန်ဒီပြဿနာတောင်6တောင်လဲကြုံနေရတဲ့အချိန်ဒီမှာအခုလိုပြဿနာမျိုးကြုံလာရတယ်အေးကိစ္စမျိုးပေါ်လာပြီဆိုတော့နိုင်ငံရေးကငင်းငယ်ရေးက impact တွေပေါ့နော်ရိုက်ခတ်မှုတွေဘယ်လောက်ထိကြီးမှဖြစ်လာနိုင်ပါလဲခင်ဗျအ
င်မတန်ဆိုးရတဲ့ impact တွေဖြစ်လာနိုင်တယ်လို့ထင်ပါတယ်စကားတွေကသူတို့ကလေးတာကွယ်အပြစ်ခတ်ရစေအဲတမတော်ကတစ်ဖက်သက်ကျင်လာတဲ့အခါမှာမျိုးလင်းငယ်ရတာကတပြီလုံးဖြစ်လာလိမ့်မယ်လို့မျိုးလင်းပါတယ်အဲ့မှာတပြီလုံးမဖြစ်လာဘဲနဲ့ရခိုင်ကိုဖယ်ထားခဲ့တယ်ဆိုတာကတော့စိတ်ကိုစိတ်သာလွန်းတယ်ဟာဒီဟာတိကြဲကနိုင်ငံရေးအချင်းရောစီရေးအချင်းရောတွက်ကြတယ်ဟိုဘက်မှာညီညာရေးသူတို့ဆင်းမျက်နှာနှစ်ဖက်မဖွင့်ကျင်လို့ပေါ့လေဟိုဘက်မှာညီညာရေးယူထားပြီးရခိုင်ဘက်ကိုဖိတိုက်တော့မယ်အေးကိုဖိတိုက်တော့မယ်ဆိုတဲ့ဟာကျင်တို့ပြင်ပကလူတွေကဘယ်လိုယူဆရင်စီရေးသမားတွေလက်နက်ကင်ကြီးရဲ့စီရေးသမားတွေအေးကပူတွက်မှာပေါ့ဒီဟာငါတို့ကတော့ target လုပ်လာတာပဲငါတို့ပြင်ဆင်ထားမယ်ဆိုတာသူတို့ကလည်းစဉ်းစားထားပြီးဖြစ်ပါလိမ့်မယ်ဆိုတော့ဒီလိုအစိုးရကဖြစ်ရှင်းတဲ့နေရာမှာစဉ်းမြတ်တဲ့သဘောမပါဘဲအတင်းဆွဆွဲလိုက်တာတို့ပြည်သူတွေပါချင်းကြောက်လာတာတို့ကအခုဥပိသန်တို့ပြောရဲအေးအေးတို့ကတော့ခွဲထွေးတခါမှမပြောဘူးသူတို့ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုသားလူလာမယ်ဆွေးနွေးဖို့အစဉ်သင့်မှာပဲဆိုတာတွေ့ရပါတယ်ဒါပေမဲ့သူတို့လောက်ဒီစဉ်းစားစားလားမပြောဘဲနဲ့ဒေါသခံပြင်းနေသူတို့ကခွဲထွေးရင်မကောင်းဘူးလားဆိုတာမှာဇွတ်မိတ်ပြီးတော့လှုပ်ရှင်ရင်လှုပ်ခြင်းနဲ့စိတ်တွေပေါ်ပလာနိုင်တဲ့အခြေအနေရှိပါတယ်အဲ့လိုတော့လုံးဝမလှုပ်သင့်ပါဘူးနောက်တစ်ခါအာဆာနဲ့ပူပေါင်းတယ်လို့ဆွဆွဲတဲ့ကိစ္စဒါလည်းပဲသိရုပ်ပြက်လွန်တဲ့ကိစ္စပါကျွန်တော်ဟာမွတ်စလင်တွေနဲ့ရခိုင်ပြည်ကလူထားငငယ်ကလေးကကျွန်တော်တို့ဆိုရင်လည်းအဲ့မှာကြည်လာတာပဲကြောင်းတူတူသွားတယ်အင်းကြီးချင်းတွေသူတို့ရဲ့အစ်နေတွေဆိုကျွန်တော်သွားဆရတယ်ကျွန်တော်ပွဲတွေဆိုသူတို့လာဆရတာအများကြီးကြောက်နှိမ့်နေခဲ့ပါတယ်ဒါပေမဲ့ဒီကိစ္စကမွတ်စလင်နဲ့ဖြစ်တဲ့ကိစ္စလည်းမဟုတ်ပါဘူးခုဘက်ကလာတဲ့ကိစ္စသာဖြစ်ပါတယ်ဆိုတော့ဒီလိုခွဲထွက်ဖို့လုပ်နေတဲ့အဖွဲ့နဲ့သူတို့ဟာပူးပေါင်းပြီးတော့လုပ်နိုင်မယ်လို့လည်းကျွန်တော်ပြောကြည့်ပါဘူးလို့ဆွဆွဲတာလည်းပဲအင်တန်ပါရင်းနဲ့ impact တွေဖြစ်တယ်ဆိုတော့ငင်းငယ်အခုတော့အချိန်ကြီးပါသေးတယ်သူတို့ငင်းငယ်ရေးတင်ညာလိုက်ပါတော့သူတို့ဘာမှလည်းဆက်စရာလည်းမရှိဘူးဆုံးတာလည်းပဲဒီလိုပဲတန်းတူထားပြီးဆွေးနွေးဖို့လုပ်ရင်တော့ဖြစ်နိုင်တယ်ထင်ပါတယ်။မဟုတ်ဘူးလည်းစီရေးရတာဆက်ပြီးတော့ဖြည့်ရှင်းနေမယ်ဆိုရင်တော့ပူပြီးတော့ဆုတ်တဲ့ဆုတ်သွားပါလိမ့်မယ်။
ဟုတ်ကဲ့ဥပိတန်ဒီလိုက်ပေါ်ပြောင်းအောင်နေပြီလို့ဥပိတန်အမြင်သိကြပါလေလက်ရှိအေကအခုအချိန်မှာဆေးရပို့ပြီးတော့တိုးပြီးဆောင်ရွက်လာတဲ့အချိန်တွေကညီညာရေးလုပ်ငန်းစဉ်တွေမှာဘယ်လောက်ထိတက်ရောက်လာနိုင်လဲဆိုတော့ကစစ်တပ်ကပို့ပြီးတော့ကန်ပြီးတော့ဟိုလက်မခံတဲ့အချိန်တွေကိုပို့ရောက်သွားလာနိုင်ပါလား Hello
ခုနင်းနေရတာအဲ့ဒီတိုင်းပဲလေစစ်တပ်ကအေရက်ပြည်ရပေါ်မှာတော်တော်ကြီးခံကျင်းနေတဲ့တော်တော်ကြီးပြည်ရတာပေါ့စဉ်းကြံနေရလဲတော်တော်ကြီးပြန်ထမှာအဲ့ဒါဆိုတော့အဲ့ဒီလိုလိမ့်လို့လဲဟိုဒီစစ်ပွဲကပြီးတော့မဟုတ်ဘူးအဲ့ဒါဆိုတော့ဒီနေ့ခလက်တော်ဒီရင်းစစ်တမိုင်းကအဲ့ဒါတက်ပြီးတက်ပြီ
း
အဲ့ဒါကတော့မှအာရုံအာရုံရောရုံနေရောတက်ကြရတယ်ဆိုတော့မရှိပါဘူးတိုင်းလာလက်နဲ့တိုင်းတက်ကြရအာလဲတဲ့စမတော်ကြီးအဲ့အပြတ်တက်လက်တိုင်းနဲ့တမန်တော်ကတိုင်းတော်တမန်တော်ပြည့်ပြီးဒီအမှုချက်ရှင်မှုရဆိုတော့တမန်တော်လည်းမရှိခဲ့ဘူးသူ့ဒီအေရီလည်းအဲ့ဒီရှင်မှုရဆိုတော့တော်တော်ကြီးနှစ်ဖက်အပြစ်နာပြီးတော့နော်ဒါကဒီလိုရဲ့အပြစ်ရှင်နာရဲ့အဲဒါဟိုတက်လာရပုံစံကြီးရရှိသွားမှာပ
ါတ
က်ကြရင်းကအဲ့ဒီနာကြီးချက်တန်ရီအချင်းချင်းဖြစ်လာပြီးရှင်ဒီကတည်းကပုံပြီးချိတ်ချိတ်ရဆက်ထိုးသွားမှာဖြစ်တာကြောင့်ကျွန်တော်တောင်းမလန်းလာလေလေလေးရ အဲ့ရောမတော်ကျင်နေတဲ့မိမိရဲ့စိတ်ဆန္ဒအလိုလိုက်ပြီးတော့တိုက်တူဒီအကျိုးကျမင်းတွေဖြစ်နေနေချိန်မှာကျွန်တော်ရဲ့ဒီအထက်မှာကျွန်တော်တို့ရေဆိုင်ရတဲ့နိုင်ငံကဖြစ်အောင်နော်ကျွန်တော်အတူတူချင်းချောက်လိုက်အတူတူနဲ့အာကွန်ရက်တင်နဲ့ပြောလိုက်အဲ့ဒါမျိုးကိုကျွန်တော်ညီမို့ပြောရရင်ပိုင်းတို့နိုင်ငံလုံးညီရရမယ်အချိန်မှာဟာလာဒီစိတ်ကြလေးကိုတစ်ခါဒီဖြစ်ခဲ့တဲ့စိတ်ကြလေးကိုကျွန်တော်ကမတင်မချာအရောက်ကိုပြောလက်ပြချင်ရင်ရမယ်ပန်ပြာမှာဘယ်နည်းနဲ့ဆိုရင်တော်နိုင်ငံအတွက်တော်ကိုအရှိတကူလေးကျွန်တော်မြင်နေ
တယ်ကျွန်တော်အလားလာနောက်တစ်ခုကညီငယ်နဲ့ပတ်သက်လို့ပါအရင်ကချင်တို့ပါလို့ဆိုရင်ကြားနေပြီးတော့ဝင်းကြီးပေးနိုင်တဲ့အင်အားစုတွေရှိတယ်ဥပမာဆိုရှင်ဝါဆိုလို့ရှိရင်တရုတ်ရှိပါတယ်ကချင်တို့ပါဆိုလဲကချင်ရပ်ဖက်ဖွဲ့စည်းပြီးညှိနိုင်တယ်အဲ့တော့အေနဲ့ဖြစ်တဲ့ကိစ္စမှာကြားနေဝင်းကြီးပေးနိုင်တဲ့အင်အားစုမျိုးတွေရောရှိပါလားရခိုင်မှာဝင်းကြီးပေးနိုင်မယ်လို့ယူဆပါလား
အဲ့ဒီပါရီအဲ့ဒီပြရတာလည်းရှိတာဒါပေမဲ့ဒီကိစ္စကလည်းရှိတယ်အပြည့်ရတော့ငါကတော့ရှိရတာပေါ့နော်ကျွန်တော်တို့တောင်းရင်ဆက်ရပြီးခုပြောရမယ်ဆိုရင်ကျွန်တော်တို့ပြောလာတာဒီကိစ္စကအဲကျွန်တော်တို့မြေသားပါတီဆက်ပြီးတော့ဟိုခိုင်မာတဲ့အဖွဲ့အစည်းကျောင်းပြီးတော့ဒီကိစ္စမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းတော့ပြည်သေးရအောင်ဒါအဲ့ဒီကျွန်တော်တို့ကကမ်းလှမ်းချက်ကိုထက်ခံပြီးတော့ဒါအဲ့လိုဆိုရင်ဒါလည်းလည်းလေးလေးကျွန်တော်မြင်နေတယ်ဒီကိစ္စကအလောက်ကြီးပြင်းထန်တာဖြည့်ရှင်းဖို့ရှင်ခါလည်းမဟုတ်ဘူးအရှင်နေလည်းမဟုတ်ဘူးလို့ကျွန်တော်ကယူဆ
တယ် AIP အနေနဲ့တရားဝင်ဂျာဝင်ညှိပေးဖို့ဆိုတော့တရားဝင်ကမ်းလှမ်းလိုက်ပြီးပြီလားအစိုးရဘက်က
ဟုတ်ကဲ့ကျွန်တော်တို့ဘက်ကပြင်ရွှေ့ပြပြီးပါဟု
တ်ကဲ့ဟုတ်ကဲ
့ဟိုရင်းပေါ့နော်ကျွန်တော်တို့ကပြင်ရွှေ့ပြထိထားရအောင်ဆက်ရရောအချက်ကြီးရောပြင်ရှင်နေကျွန်တော်တို့ဘက်ကအာဒီတိတ်ကြတွေမှာဒီကဂျာဝင်ဆောင်ရွက်ပေးနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကပြင်ရွှေ့ထိထားတာရှိပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဓာတ်ရီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတယ်ဥဖေးတန်းကိုကျော်ကျော်သိန်းဥကျော်ဆန္ဒအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာသွားရရှင်တွေကိုလည်းကျေးဇူးတင်ပါတယ်ဓာတ်ရီလိုက်အစီအစဉ်တော့ဒီမှာပဲကျန်တော့ခွင့်ပြပါခင်ဗျာ
ထလို့သူမဆုံမနဲ့သူကိုသားညို့ဦးစီစဉ်တင်ဆက်တဲ့ဓာတ်ရီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် POA ကလည်းအခုထုတ်လင်းပေးခဲ့တဲ့တနားကြအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ3052တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမဆုံမြမကပြောပြပေးပါအောင်ရှင်
American နဲ့ Mexico နယ်စပ်မှာဒီလူသားချင်းစာနာမှုနဲ့အမျိုးသားလုံခြုံရေးပြဿနာကြီးဖြစ်နေပါတယ်ဆိုတာမျိုးပုံဖော်ပြီးတော့နယ်စပ်တတိုင်းကာဖို့အတုံးစေရအောင်လို့ Donald Trump အစိုးရကကြိုးစားနေပါတယ်တတိုင်းကာမဲ့အတုံးစေကိစ္စအင်ဂျူရောနဲ့လွှတ်တော်ကြားညှိနှိုင်းမရဖြစ်နေတဲ့အတွက် American ပြည်ထောင်စုမှာအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားတာ18ရက်ရှိနေပါပြီနယ်စပ်တတိုင်းကာရေးနဲ့ပတ်သက်လို့ဒီကနေ့ညအင်္ဂါနေ့ကျရင်တမနာကနိုင်ငံကိုမိန့်ခွန်းပြောဖို့လည်းရှိနေပါတယ်အီရန်အရေးကိစ္စနဲ့ IS သွေးကြွတွေကိုချေမှုန်းရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးဖို့အရှေ့အလယ်ပိုင်းကိုသတင်းတစ်ပတ်ကြာခီးထွက်နေတဲ့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာ Jordan နိုင်ငံအာမန်မြို့တော်မှာရောက်ရှိနေပါတယ်။ IS သွေးကြွတွေကိုလုံးဝချေမှုန်းနိုင်ရင်းနဲ့ဒီတည်ငြိမ်မှုပြတ်ပြားအောင်လုပ်နေတဲ့အီရန်ရဲ့လုပ်ရက်တွေတံပြန်ရေးမှာအပြည့်အဝကူညီမဲ့ American ရဲ့တန်လိမ့်ထန်ခိုင်မာကြောင်းပြတ်ပြတ်သားသားပြသတဲ့ခီးစဉ်ဖြစ်တယ်လို့ဝန်ကြီး Pompeo က Jordan နိုင်ငံကိုမတော်ခင်မှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဟန်ဟာဒီတရုတ်သမ္မတရှီဂျင်ပင်းရဲ့၄ရက်ကြာဆွေးနွေးဖို့အတွက်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။တရုတ်သမ္မတရဲ့ဖိတ်ကြားမှုကြောင့်ဗေကျင်းမြို့တော်ကိုကောင်ဆောင်ကင်ဂျုံအန်ထွက်ခွာသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကကြေညာခဲ့ပါတယ်။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျုံအွန်သွားတာဟာတစ်နှစ်မပြည့်ခင်စုစုပေါင်း၄ချိန်ရှိပါပြီ။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်တွေးဆုံဖို့ကိစ္စတရုတ်နဲ့တိုင်ပင်ညှိနှိုင်းတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့ဒီနှစ်ရက်ဆွေးနွေးပွဲတွေကိုဆက်ပြီးတော့ဘေကျင်းမြို့တော်မှာလုပ်နေပါတယ်။ American ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကဒီ American နဲ့တရုတ်ကြားမှာအဓိကကြားတဲ့ကိစ္စရပ်တွေကိုကင်တွယ်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ပြည်ထောင်နိုင်ငံမှာတော့အစိုးရဆန့်ကျင်ဆန္ဒပြမှုတွေကနေပြီးတော့အကြမ်းဖက်ဖျက်ဆီးမှုတွေဖြစ်လာတဲ့အတွက်ခွင့်ပြုချက်မရဘဲဆန္ဒပြသူတွေကိုအရေးယူမယ်လို့ဝန်ကြီးချုပ် Edward Philip ကကြေညာလိုက်ပါတယ်။ချိုတင်ခွင့်ပြုချက်မရဘဲဆန္ဒပြပွဲတွေလုပ်ပြီးတော့ပြဿနာရှာသူတွေကိုအဓိကထားအရေးယူသွားလိမ့်မယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
။တရင်အချင်းချက်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထွက်လို့ရင်မူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ VOA American အသံရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 MHz လိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖိုင်ယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။